Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရှင်လန်းချမ်းမြေကြပါစေ VOA American တန်ကနေ2018ခုနှစ်မတ်လ15ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ32 40 48တို့ပြင် VOA Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်ဆမ်မိုးပြီးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပြီးမှာပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေအတူကြီးညာပေးမှာပါတနက်ကင်ကျန်းဖက်မှုကိုအမေရိကန်ထွတ်တော်ကကင်တွယ်ဖို့ပြက်ကွက်ခဲ့တဲ့အတွက်တောင်းနေချေတဲ့အကြောင်းသားတွေဆန္ဒပြပါတယ်ဗြိတိန်မြေပေါ်မှာရုရှားလို့အစိမ့်နဲ့ရုရှားတရှိုးတိုက်ခိုက်မှုအတွက်ရုရှားတန်ရာရှိ20ကျော်ကိုဗြိတိန်ကနှင်ထုတ်လိုက်ပါတယ်ရခိုင်ပြည်ပကနဲ့ဆင်ရပြီးတန်ရာရှိသူ400နီးပါးကိုဖမ်းဆီးဒီမှာအစိုးရကဖမ်းဆီးအရေးယူထားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မိုးရေ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာသတင်းတွေကြီးညာပြီးနာဆင်ကြမယ်တရင်လွှာတွေထဲမှာဆိုရင်တော့
there is likelihood that crimes under international law has been committed but that needs to be qualified
ဒါကတော့ရခိုင်ပြည်နယ်အတွင်းစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာနိုင်ငံတကာဥပဒေအရရာဇဝတ်မှုမျောက်နှံတဲ့အကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အကြီးအကဲရဲ့ပြောဆိုချက်ဖြစ်ပါတယ်အပြည့်စုံကိုနောက်ပိုင်းမှာဆောင်မြို့နာဆင်နိုင်ပါတယ်အဲ့ဒါပြင်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုတရားစွဲထားတဲ့အမှုပေါ်သဘောထားအမြင်တွေရှမ်းနဲ့ပလောင်လက်နက်ကိုင်အဖွဲ့တွေကမှဖြစ်နေတဲ့တိုက်ပွဲတွေရွာသားတွေထိခိုက်သေးဆုံးနေရတဲ့အကြောင်းနောက်ပြီးတော့မြောက်ကိုရီးယားကလူခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂကစောင့်ကြည့်မှတ်တမ်းပြုစုနေတဲ့အကြောင်းစတာတွေကိုတင်ဆက်ပေးဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုချော်ချော်သိန်းတို့ကအကြေညာပေးကြပါလိမ့်မယ်ခင်ဗျာ
တနက်ကင်ကျန်းဖက်မှုကိုလွှတ်တော်ကနေဓာတ်ရိုက်ကင်တွယ်ဖို့အတွက်ပြက်ကွက်ခဲ့တယ်မို့အမေရိကန်နိုင်ငံတဝန်းတောင်းနေချေတဲ့ចောင်းသားတွေဟာဗိုလ်တပ်ဖူးနေမှာထိတက်ဆန္ဒပြခဲ့ကြပါတယ်။ចောင်းသားအများပြားကတော်လောက်ပြီး enough is enough ဆိုတဲ့ကြွေးကြော်သံတွေအော်ဟစ်ပြီးသူတို့စာတင်ចောင်းတွေကနေထွက်ပြီးဆန္ဒပြတာပါ။ចောင်းပေါင်း3,000လောက်မှာဒေသစံတော်ချိန်မနဲ့10နာရီမှာစဆန္ဒပြတာပါ။လွန်ခဲ့တဲ့တစ်လဗိုလ်တပ်ဖူးနေအဲ့ဒီချိန်က Florida ပြည်နယ် Parkland က Majority Stoneman Douglas အထက်တန်းចောင်းမှာတနက်နဲ့ပြစ်ခတ်မှုကြောင့်တေဆုံးသူ18ဦးအတွက်တဦးကို10မိနစ်ကြာနဲ့18မိနစ်ကြာအထိမ်းအမှတ်လုပ်ခဲ့ကြတာဖြစ်ပါတယ်။တချို့ចောင်းသားတွေကတော့ American မျိုးသား Rifle တဲ့ NFA ကိုရှုံချတဲ့အနေနဲ့ကျွန်တော်တို့ရဲ့သွေးတွေခမရတို့လက်မှာဆွန့်ပယ်နေပြီလို့အဓိပ္ပာယ်ရတဲ့စာတမ်းတွေကိုင်ဆောင်ဆန္ဒပြကြပါတယ်။တချို့ចောင်းသားတွေကတော့နောက်တစ်ခါចောင်းရင်းအများပြားတည်ဆုံးမှုမှာသူတို့များသားကောင်ဖြစ်နေမလားလို့ပြောဆိုကြပါတယ်။ Washington DC ကလွှတ်တော်ရှေ့မှာလည်းဆန္ဒပြမှုတွေရှိတယ်လို့အဲ့ဒီမှာတော့ Democratic Party အ ਨੇ စုအမတ်များခေါင်းဆောင် Nancy Pelosi ကဆန္ဒပြသူတွေကိုကြိုဆိုခဲ့တာပါ။သမ္မတအင်ဗျူရှေ့မှာတော့ចောင်းသားတွေကအင်ဗျူကိုကြောခိုင်းပြီးတိတ်ဆိတ်မှုနဲ့ဆန္ဒပြပါတယ်။အင်ဗျူထဲမှာတော့သမ္မတ Donald Trump ရှိမနေပါဘူး။ကျောင်းဆရာရီမိပါရီနဲ့အုပ်ချုပ်ရေးတာဝန်ရှိသူအများပြားကလည်းခုလိုဆန္ဒပြမှုမှာပါဝင်ခဲ့ပေမဲ့တချို့ကျောင်းတာဝန်ခံတွေကတော့ခွင့်ပြုချက်မယူဘဲစာသင်ခန်းကထွက်သွားသူတွေကိုအရေးယူမယ်လို့တတိပေးပါတယ်။ဗုဒ္ဓဘုနေမှာပဲကျောင်းလုံးကျွေးဆရာရံမငွေတိုးချပေးဖို့ပြဋ္ဌာန်းချက်ကိုအောက်လွတ်တော်အမတ်တွေကတခဲနဲ့အတည်ပြုပေးခဲ့ပါတယ်
။အဲ့လိုမျိုးကျောင်းသားတွေစုဝေးဆန္ဒပြခဲ့ကြတဲ့ဖြစ်ရပ်ရဲ့အစဖြစ်တဲ့ Florida ပြည်နယ်ကကျောင်းတော်မှာပြီးခဲ့တဲ့လကတနက်နေ့ဝင်ပစ်ခဲ့တဲ့ Nicholas Cruz နဲ့ပတ်သက်တဲ့တက္ကသိုလ်ဒလေသတိပေးချက်တွေပေါ်အရေးယူလို့ဆောင်ဖို့ပြက်ကွက်ခဲ့တဲ့အတွက် FBI တာဝန်ရှိသူတွေကိုအမေရိကန်လွှတ်တော်အမတ်တွေကအပြင်းထန်မေးခွန်းထုတ်ပါတယ်။ကျောင်းသားတွေကတနက်ကင်ဆောင်ခွေးနဲ့ပတ်သက်ပြီးတော့ကန့်ကွက်ဆန္ဒပြကြတဲ့တနေ့တည်းမှာပဲလွှတ်တော်မှအဲ့လိုမေးခွန်းထုတ်တာပါ။ FBI ဟာသက်ဆိုင်ရာဒေသကဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေနဲ့ဆက်သွယ်ခဲ့ဖို့မရဘူးလို့အတက်လွှတ်တော်တရားစီဆိုင်ရာကော်မတီဥက္ကဋ္ဌ Iowa ပြည်နယ် Republican တက်လွှတ်တော်အမတ် Chuck Grassley ကပြောပါတယ်။ဥပဒေစိုးမိုးရေးအစဉ်တိုင်းမှာရည်ရွယ်လို့ဆောင်ဖို့အင်မတန်ဆိုးရွားစွာပြက်ကွက်ခဲ့တာကြောင့်ဒီတနက်နဲ့ပြစ်တဲ့ဖြစ်ရဖြစ်သွားစေနိုင်တာဖြစ်ပြီးအဲ့ဒီဟာကွက်တွေကိုပိတ်နိုင်မဲ့နီလန်းရှာရပါမယ်လို့ Texas ပြည်နယ် Republican ထက်လွတ်တော်မှ John Cornyn ကပြောပါတယ
်။ Britain မြေပေါ်မှာ Russia တရှိုးဟောင်း Sergey Skripal နဲ့တမိဖြစ်သူ Yulia တို့ကို Russia လို့အာယုံကျော်ထိခိုက်စေတဲ့အစိတ်သုံးပြီးတိုက်ခိုက်မှုဘယ်လိုဖြစ်ပွားခဲ့လဲဆိုတာဖြေရှင်းပေးဖို့ Russia ကိုတောင်းဆိုရတဲ့ပတ်သက်ပြီးတုံ့ပြန်မှုတစ်ခုမှမရှိတဲ့အတွက် Russia တန်မှုထမ်း23ကို Britain ကနှင်ထုတ်တာအပအဝင်အရေးယူတုံ့ပြန်မှုတွေလှုပ်လိုက်ကြောင်း British အစိုးရကကြေညာပါတယ်။အရေးယူမှုတွေကို Britain အောက်လွှတ်တော်မှဝန်ကြီးချုပ် Theresa May ကကြေညာတာပါ။ Britain ပေါ်တခြားအစိုးရတစ်ချက်ကဦးစီးပြီးရန်လိုတဲ့လှုပ်ရက်မှု ကာကွယ်ဖို့အတွက်ဥပဒေမူကြမ်းချက်ကိုသူမအစိုးရဖွဲ့ကရေးဆွဲမှာဖြစ်ကြောင်းနဲ့တချို့လှုပ်ထောက်လန်းကိုတိုက်ဖျက်ရေးကိုလည်းလှုပ်ဆောင်သွားမယ်လို့ပြောပါတယ်အခုအရေးယူခဲ့တဲ့အထက်မှာမက်ဂနက်စကီပုံစံဥပဒေကိုပြင်ဆင်မှုတွေလုပ်ပြီးလက်ခံထားတာမို့ရုရှားကလူခွင့်ရေးချိုးဖောက်သူရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ခွင့်ရှိတယ်လို့ဗြိတိန်နဲ့ရုရှားနိုင်ငံသားတွေကြားအစ်မြန 17 စီးခစ်ဆစ်ရှင်မြင့်ခဲ့ခြင်းကစပြီးအရေးအတွက်အများဆုံးနှင်ထုတ်ခံရတာပါရုရှားလို့ Novichok Iron Jaw ထိခဲ့စေတဲ့စိတ်တုံးတိုက်ခိုက်မှုဘယ်လိုဖြစ်ခဲ့တယ်ဆိုတာရှင်းပြဖို့ Britain အစိုးရကတောင်းဆိုခဲ့ပေမဲ့ Russia ဘက်ကဘာမှရှင်းမပြခဲ့တဲ့အပြင်ဒီကိစ္စမှာ Russia ဆိုကပတ်သက်မှုရှိတယ်လို့ Britain ရဲ့ဆွတ်ဆဲချက်တွေနဲ့ပတ်သက်ပြီးလဲတုံ့ပြန်ရှင်းလင်းမှုတစ်ခုမှမလုပ်ဘဲလေးစားမှုလုံးဝမရှိကြောင်း Russia ကပြသခဲ့တယ်လို့ British ဝန်ကြီးချုပ်မေကပြောပါတယ
်။ Germany နဲ့ Aluminium သွင်းကုန်တွေပေါ်အခွန်တင်းကျပ်မယ်လို့သမ္မတ Donald Trump ကြေညာပြီးခရက်ကအဆင်မပြေဖြစ်နေတယ်။ Atlantic သမုဒ္ဒရာဟိုဘက်ဒီဘက်နိုင်ငံတွေအကြားကာလာတာရှိရှိခဲ့တဲ့ဆက်ဆံရေးကိုထိန်းသိမ်းသွားဖို့ဥရောပသမဂ္ဂ EU ခေါင်းဆောင်ဒေါ်နယ်တက်ကသမ္မတထရမ့်ကိုတောင်းဆိုလိုက်ပါတယ်။သူဆင်နွှဲခြင်းတွေပုံရတဲ့ကွန်တိုရေးစစ်ပွဲဖြစ်မဲ့အရေးစားပူပေါင်းဆောင်ရွက်မှုပိုလှုပ်သွားဖို့ရည်ရွယ်သင့်ပါတယ်လို့ဗိုလ်ဒူးနေကဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင် EU ဥက္ကဋ္ဌမစ္စတာတက်ကပြောပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ကတော့ပြည်ပကရောသူ့ရဲ့ Republican Party တွင်းကပါကန့်ကွက်တာတွေကိုဆက်ပြီးပယ်ချနေစေပါကျွန်တော်တို့နိုင်ငံအပေါ်မမျှတာတဲ့ကွန်သွေးရေးနီလန်းတွေအများပြားရှိနေတာကိုမျက်ကွယ်ပြုမထားနိုင်ဘူးလို့ဗိုလ်ဒူးနေမှာပဲသမ္မတထရမ့်က Twitter လူမှုဆက်သွယ်ရေးမီဒီယာမှာရေးပါသေးတယ်။အမေရိကန်လူမျိုးရေးကိုကောက်ွယ်ဖို့အခွန်တင်းကျပ်ဖို့လိုအပ်တယ်လို့သမ္မတထရမ့်ကဆက်ပြောနေပေမဲ့ထရမ့်ရဲ့ယူဆချက်ဟာအကွက်ချလှည့်စားချက်တသက်ပဲလို့ EU ကွန်သွေးရေးကော်မရှင်နာမင်းကြီး Cecilia Malmström ကပြောပါတယ်။အမေရိကန်ရဲ့လိုရဟာလူမျိုးရေးဆိုင်ရာစဉ်းစားချက်တွေအပေါ်တကယ်တမ်းအခြေခံတာမဟုတ်ဘဲစီးပွားရေးအရာအကောက်အွယ်ယူဖို့လုပ်တာကိုဖုံးကွယ်ထားတာလို့တန်တရားရှိပါတယ်ဆိုပြီး Miss Malmström ကပြောပါတယ
် VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ဘက်မှာလိုင်းလိုက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါတယ်။မနေ့၈နိုင်ကနေ9နိုင်အထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေပြီးတော့ဖိုင်းယူနိုင်နိုင်ပါတယ
်။ VOA American တိုင်းကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခနဲ့ဆက်နွယ်ပြီးမြန်မာတပ်မတော်ကတိုင်းမှုတူကိုအရေးယူထားတယ်လို့ကျူးလွန်သူတွေအဖြစ်တန်မြတ်ရှိသူ400နီးပါးကိုလည်းဖမ်းဆီးအရေးယူထားတယ်လို့နိုင်ငံတော်တိုင်းပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေကပြောပါတယ်ဗုဒ္ဓဟူးနေ့ကနေပြည်တော်မှာနိုင်ငံတကာတန်တမန်တွေနဲ့သတင်းမီဒီယာတွေကိုမြန်မာစုကနိုင်ငံခြားရေးပြန်ကြားရေးလူသားချင်းစာနှုန်းကိုဆိုင်ရာအကူအညီပေးရတဲ့ပြန်လည်နေရာချထားရေးဌာနတွေကတာဝန်ရှိသူတွေကရခိုင်ပြည်နယ်ဆိုင်ရာအခြေအနေတွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာခုလိုပြောကြားခဲ့တာပါအရေးယူတဲ့ထဲမှာတပ်မတော်ကတိုင်းမှုတဦးနဲ့ရဲတပ်ဖွဲ့ကရဲမှုချုပ်တဦးပါဝင်ပြီးကြံတာဝန်ရှိသူတွေကိုရဲလုတ်ထုံးလုတ်နေအဆင့်ဆင့်နဲ့ဆစ်ဆင်းနေတယ်လို့လည်းပြောပါတယ်။အင်းတယ်အမှုအပါဝင်ရခိုင်ပြည်ပကမှာပါဝင်ပတ်သက်တယ်လို့ယူဆသူ400နီးပါးကိုလည်းအာဏာပိုင်တွေကဖမ်းဆီးအရေးယူထားကြောင်းပြောပါတယ်။ရခိုင်ရေးမြန်မာအစိုးရလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာတိုင်းဝန်တွေနဲ့အပြုသဘောဆောင်ချင်းကပ်ဖို့ပြင်နိုင်ငံတကာရဲ့ထောက်ပြမှုတွေကိုမြန်မာဘက်ကလက်ခံထားတယ်လို့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးမြန်မာဘက်ကတင်ပြမှုတွေကိုလည်းနိုင်ငံတကာကလက်ခံနားထောင်ပေးဖို့အစိုးရတာဝန်ရှိသူတွေကပြန်ပန်ကြားခဲ့ပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအာဏာပိုင်တွေထံပေးအပ်ခဲ့တဲ့နေရာရင်းပြောင်းမဲ့သူစီးရင်တဲ့မှာပါတဲ့8,000ကျော်ထဲမှာအကြမ်းဖက်သမား3ယောက်ပါနေတာတွေ့ရတယ်လို့လူမှုကြီးကြရေးဝန်ကြီးဌာနတာဝန်ရှိသူကပြောပါတယ်
။အိန္ဒိယရဲ့ပြည်ပတင်ပို့ကုန်တွေထုတ်လုပ်တာမှာအိန္ဒိယအစိုးရကအထောက်အကူပြုပေးနေတဲ့ပေါ်အမေရိကန်ပြည်ထောင်စုကအိန္ဒိယကိုကန့်ကွက်ပြောဆိုမယ်လို့အမေရိကန်ကွန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်သီဇာကပြောပါတယ်။အိန္ဒိယအစိုးရရဲ့လွတ်ရဟာအမေရိကန်လူသားတွေနဲ့ကုန်ထုတ်လုပ်ငန်းကိုထိခိုက်နေတယ်လို့ဆိုပါတယ်။ကမ္ဘာကွန်သွယ်ရေးအဖွဲ့ WTO မှာအိန္ဒိယအစိုးရနဲ့အငင်းပွားမှုဖြေရှင်းရေးတိုင်ပင်ညှိနှိုင်းမှုတစ်ခုလုပ်ဖို့ပန်ကြားထားတယ်လို့လိုက်သီဇာကဗိုလ်ဒူးနေမှာပြောပါတယ်။အစိုးရကအထောက်အကူပြုပေးနေတာကြောင့်အိန္ဒိယအနေနဲ့ပိုသက်သာတဲ့ဈေးနဲ့ကုန်ပစ္စည်းတွေကိုရောင်းနိုင်နေတယ်လို့ဆိုပါတယ်။ကျွန်တော်တို့ရဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေကြောင့်အမေရိကန်ရဲ့အခွင့်အရေးတွေကိုအပြင်းထန်ကာကွယ်ခြင်းအပြင်မျှတာပြီးအပြန်အလှန်ဖြစ်တဲ့ကုန်သွယ်ရေးကို WTO အပါအဝင်ရနိုင်တဲ့မြန်နီလန်အားလုံးကနေတဆင့်တိုးတက်အောင်လုပ်ခြင်းအပြင်ကျွန်တော်တို့ရဲ့ကုန်သွယ်ဘက်တွေတာဝန်ခံမှုရှိစေရေးအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ကဆက်လုပ်သွားပါမယ်လို့ဒိုက်တစ်စာကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကကုန်သွယ်ရေးပေါ်အပြင်းထန်လုပ်နေချိန်မှာပဲအိန္ဒိယနဲ့ပတ်သက်တဲ့အခုကြေညာချက်ထွက်လာတာပါ။တန်မဏိနဲ့အလူမီနီယံကုန်ပစ္စည်းတွေအပြင်ဆိုလာပြားတွေနဲ့အဝတ်လျှော်စက်တွေပေါ်အခွန်ပိုပြီးစီးကျက်မယ်အကြောင်းအမေရိကန်ဆိုရကကြေညာထားပြီးဖြစ်ပါတယ်။
Pakistan ရှိပိုင်းရေဝန်ဒေတာကရေစခန်းတစ်ခုမှာဗိုလ်တပ်ဖူးနေကအသေးခံပုံးပောက်ခွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်လူ9ယောက်ထဲမှနေတေဆုံးပြီး20ကျော်ဒဏ်ရာရပါတယ်။လာဟောမြို့ဆင်ချေပုံးဒေတာတွေမှာအခုလိုတိုက်ခိုက်မှုမျိုးတွေ့ရလိမ့်မရှိပါဘူး။တေဆုံးဒဏ်ရာရသူအများစုကလုံခြုံရေးတာဝန်ထမ်းဆောင်နေသူတွေပါ။အဲ့ဒီဒေတာရဲ့ရဲဘက်စစ်ဆေးလက်ထောက်ရရှိချုပ် Hader Ashraf ကတော့ဒီဒေတာမှာဘာသာရေးပွဲတော်တစ်ခုကျင်းပဖို့ရှိတယ်မို့လူပေါင်း6000လောက်လာရောက်နေတာဖြစ်ပြီးဆိုင်ကယ်နဲ့လာတဲ့အသေးခံပုံးခွဲသမားဟာဖျားဘူးတွေကိုတိုက်ခိုက်ဖို့ပြစ်မှတ်ထားတယ်လို့ပြောပါတယ်။ဘုံခွဲတိုက်ခိုက်သူကသူ့ကောင်မဝတ်ဆင်ထားတဲ့အင်ဂျီကအသေးခံဘုံစနစ်တန်းဖြုတ်ဖို့လုပ်နေချိန်မှာရဲစခန်းတာဝန်ကျရဲတွေကတားဆီးဖို့စူးစမ်းခဲ့ပါတယ်လို့လည်းပြောပါတယ်။အဲ့ဒီမှာတွေ့ရတဲ့အသေးခံဘုံခွဲသူရဲ့ခန္ဓာကိုယ်ပိုင်းစာတွေကလည်းသူ့ဘသူဆိုတာသိရဖို့အတွက်စုံစမ်းနေတယ်လို့ပြောပါတယ်။ဒီဘာသာရေးစုဝေးဖွဲ့ကို Tabligh Jamaat လို့အများသိကြတဲ့အစ္စလမ်ဖွဲ့ကလှုပ်ဆောင်တာဖြစ်ပြီးနှစ်ဆင်ကျင်းပတဲ့ပွဲတော်အတွက်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချလိမ့်ရှိပါတယ်။
မြန်မာစံတော်ချိန်ကြာသပတေးမနေ့အစောပိုင်းကကစားခဲ့တဲ့ Champions League 16သင်းရှုံးထွက်ပွဲစဉ်စပိန်လာလီဂါအသင်းဘာစီလိုနာနဲ့အင်္ဂလန် Premier League အသင်းချုပ်စီတို့ဒုတိယကြော်ပွဲမှာဘာစီလိုနာက3ဂိုးအကိုမရှိနဲ့အင်ကွင်းမှာနိုင်ရသွားပါတယ်။ဘာစီလိုနာရဲ့ဂိုးတွေကိုဘာစီလိုနာနဲ့အာဂျင်တီးနားဘောလုံးစတာမက်ဆီက2ဂိုးသွင်းပြီး Dembélé က2ဂိုးသွင်းခဲ့ပါတယ်။ပထမကြော် Chelsea ကမှတော့2ဂိုးစီနဲ့တည်ရချထားတာကြောင့်ဒီဒုတိယကြော်ပွဲပြီးမှဘာစီလိုနာက2ပွဲပေါင်း4ဂိုးတကိုးနဲ့ Quarter Final ကိုတက်သွားပါပြီ။အစောပိုင်းကစားတဲ့ Bayern Munich နဲ့ BC တက်တို့ပွဲမှာ Bayern က3ဂိုးတကိုးနဲ့နိုင်တာကြောင့်2ပွဲပိုင်း8ဂိုးတကိုးနဲ့ Quarter Final ကိုတက်သွားပါတယ်။အခုဆိုရင်16သင်းရှုံးထွက်ပွဲတွေအားလုံးပြီးသွားပြီဖြစ်ပြီး Quarter Final ပွဲစဉ်တွေကိုမတ်လ16ရက်နေ့မှာမင်းနဲ့ရွေးချယ်မှာဖြစ်ပြီးတော့ April 3ရက်နေ့မှာပထမကြော်ပွဲတွေစတင်ရှင်ပိုင်းကစားကြမှာဖြစ်ပါတယ်။
တရုတ်သွင်းကုန်တွေပေါ်မှာဒေါ်လာဘီလီယံပေါင်းများစွာအခွန်တင်းချက်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေပြီးဒီတစ်ချိန်တော့အထူးသဖြင့်နီးပညာနဲ့ဆက်သွယ်ရေးဆိုင်ရာကုန်ပစ္စည်းတွေပေါ်မှာချမှတ်လိမ့်မယ်လို့သတင်းဌာနတွေမှရေးပါတယ်။တရုတ်ကုန်ပစ္စည်းတရာလောက်အထိအပေါ်အခွန်ပိုချဖို့အတွက်သမ္မတအင်ဗျူကစဉ်းစားနေတယ်လို့အစိုးရအဖွဲ့ရင်းဒီကိစ္စဆွေးနွေးမှုနဲ့နီးစပ်သူတူက AFP သတင်းဌာနကိုပြောပါတယ်။အခွန်ငွေပမာဏအတိအကျကိုတော့အတိမပြုတ်ရသေးဘူးလို့ဆိုပါတယ်။ကုန်သွင်းစစ်ပွဲဖြစ်မဲ့အရေးစိုးရိမ်နေကြတာကြောင့်ဗိုလ်တပ်ဖူးနေမှာအမေရိကန်အစုရှယ်ယာဈေးတွေကျပါတယ်။ Dow Jones အစုရှယ်ယာဈေးဟာဈေးကွက်ပိတ်ချိန်မှာ 0.250 နီးပါးဒါမှမဟုတ်တရာခိုင်နှုန်းနီးပါးအကျနဲ့ဈေးပိတ်ပါတယ်။ Direct from Washington The
Voice of America The VOA ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ခုချော်ချော်သိန်းတို့ကြီးညာခဲ့တာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီခင်ဗျာ။ရိုဟင်ဂျာတွေကိုဖိနှိပ်တဲ့မြန်မာအစိုးရတပ်တွေရဲ့လူခွင့်ရေးချိုးဖောက်ကျူးလွန်တဲ့လုပ်ရက်တွေဟာနိုင်ငံတကာဥပဒေအရရာဇဝတ်မှုမြောက်တယ်လို့ယူဆနိုင်ပွဲရှိတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့အကြီးအကဲကပြောဆိုလိုက်ပါတယ်မြန်မာအစိုးရဘက်ကပြောကြားချက်တွေကိုသူတို့ရဲ့အစီရင်ခံစာထဲမှာထည့်သွင်းနိုင်ဖို့လဲကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့မြန်မာအစိုးရတို့တွေ့ဆုံဖို့သူကတိုက်တွန်းသွားပါတယ်အကြောင်းစုံကိုမတ်အင်ဂျင်နင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့38ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံကိုတက်ရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒရက်စ်မန်ကကုလသမဂ္ဂသတင်းဌာနနဲ့အင်ကာနေကတွေ့ဆုံမေးမြန်းခဲ့မှာအဲ့ဒီလိုပြောဆိုခဲ့တာပါရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေကိုပြင်းပြင်းထန်ထန်ကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့သူတို့ရရှိထားတဲ့အချက်လက်တွေအရနိုင်ငံတကာဥပဒေအောက်မှာရာဇဝတ်မှုမြောက်တယ်လို့ယူဆနိုင်ပွဲရှိနေကြောင်းသူကအခုလိုပြောပါတယ်
There is a likelihood that crimes under international law has been committed but that needs to be qualified
နိုင်ငံတကာဥပဒေအရရာဇဝတ်မှုတွေလို့ယူဆနိုင်ပွဲရှိနေပါတယ်ဒါပေမဲ့ဒီဥပဒေကိုချိုးဖောက်ပြီးရာဇဝတ်ကျူးလွန်မှုတွေဖြစ်ခဲ့တယ်လို့တိကျတဲ့အသုံးအနှုန်းတွေအချက်လက်တွေထပ်ပြီးရှာဖွေဖို့လိုနေပါတယ်ဆိုတော့ကျွန်တော်တို့လည်းဒီစစ်မှားပဲရှိပါသေးတယ်အချက်လက်တွေရှာဖွေစုဆောင်းနေတဲ့ကဏ္ဍဦးအစ်စ်မှာပါလာမယ့်စက်တင်ဘာလအထိကျွန်တော်တို့အဖွဲ့အနေနဲ့ပူးပေါင်းဆောင်ရွက်တာအချက်လက်ရှာဖွေစစ်စစ်တာစာရာတွေကိုအဓိကထားလှုပ်ဆောင်သွားမှာပ
ါ။ရခိုင်ပြည်နယ်မြောက်ပိုင်းကဖြစ်ရပ်တွေနဲ့ပတ်သက်လို့မြန်မာအစိုးရကိုယ်တိုင်ထုတ်ပြန်တဲ့ကြေညာချက်မှာလဲကျူးလွန်သူတွေကိုပြစ်ဒဏ်ကကင်းလွတ်ခွင့်ပေးမှာမဟုတ်ဘူးလို့ဖော်ပြထားပါတယ်။ဒါကြောင့်တကယ်လို့ပုဂ္ဂိုလ်တဦးချင်းစီဒါမှမဟုတ်အဖွဲ့အစည်းလိုက်ဒါမှမဟုတ်အစ်စ်မြင့်တာဝန်ရှိသူတွေတောင်ပါဝင်ပတ်သက်နေတယ်လို့သက်တည်အထောက်အထားတွေထွက်ပေါ်လာခဲ့ရင်မြန်မာအစိုးရဘက်ကအပြစ်ပေးအရေးယူမယ်လို့သူတို့မျှော်လင့်နေတဲ့အကြောင်းဒရုစ်မန်ကပြောပါတယ်။အခုလိုကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့အနေနဲ့တွေ့ရှိတဲ့ရလဒ်တွေအရရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နိုင်ခြင်းလူမျိုးတုံးတပ်ဖြတ်မှုဆိုတာဖြစ်ခဲ့သလားဆိုတဲ့မေးခွန်းကိုတော့
On the basis of methodological principles we have deliberately refrained from
ဒီပညာပိုင်းဆိုင်ရာနဲ့မူပိုင်းဆိုင်ရာအခြေခံပြီးဥပဒေနဲ့အညီသတ်မှတ်ချက်တွေဟာကုလသမဂ္ဂနဲ့ ICC နိုင်ငံတကာရာဇဝတ်ခွန်ရုံးတို့ရဲ့ပြဋ္ဌာန်းချက်တွေအတိုင်းဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ရဲ့အစီရင်ခံစာတစ်ခုလုံးပေါ်ယုံကြည်အားကိုးရမယ့်အပိုင်းကတော့ အချက်လက်တွေကိုအရင်သွားရှာပြီးမှဆုံးဖြတ်ချက်ချမှတ်ထားတာပါ။ကြိုတင်သုံးသက်ကောက်ချက်ချတာမျိုးမလုပ်ပါဘူး။အချက်လက်တွေကိုစူးစမ်းရှာဖွေထားတာပါ
။အခုလိုပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်ခဲ့တယ်လို့ဖော်ပြထားတဲ့အစီရင်ခံစာကိုမြန်မာအစိုးရဘက်ကညှင်းပယ်ခဲ့တဲ့အပေါ်မှာသူ့ရဲ့တုံ့ပြန်ချက်ကတော
့ Well, here again, I think the facts are overwhelming. They're voluminous.
အချက်လက်အများပြတူးနေတဲ့နဲ့ရှိနေပြီအဲ့ဒါတွေကခိုင်မာပါတယ်ဒါကြောင့်မြန်မာနိုင်ငံကိုတကယ်တမ်းမသွားဘဲနဲ့ကိုဘာတွေဖြစ်ခဲ့တယ်ဘာတွေဖြစ်နေတယ်ဆိုတာနဲ့ဆက်ဆက်တဲ့အချက်လက်တွေအများကြီးရှိပြီးသားပါဒါကြောင့်အဲ့ဒီမှာဘာဖြစ်ခဲ့တယ်ဆိုတာနောက်ဆုံးစမ်းစစ်ချက်ချမှတ်ဖို့ရကျွန်တော်တို့တွေပြဿနာမရှိပါဘူ
းသူတို့ဖွဲ့ရဲ့အစီရင်ခံစာအတွက်ပြည်စုံကျေပြန့်တဲ့တွေ့ဆုံမေးမြန်းမှုတွေလုပ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ထိုင်းမလေးရှားစတဲ့နိုင်ငံတွေအပါအဝင်လူပေါင်း600ကျော်ကိုတွေ့ဆုံမေးမြန်းခဲ့တယ်လို့မာဇူကီဒရုစ်မန်ကပြောပါတယ်အစီရင်ခံစာကိုလည်းဗတ်ပေါင်းဆောင်ကနေတင်ပြထားတယ်လို့သူကဆိုပါတယ်ဆက်လက်ပြီးတော့မြန်မာအစိုးရအနေနဲ့သူတို့နဲ့တွေ့ဆုံဖို့လဲမစ္စတာဒရုစ်မန်ကအခုလိုတိုက်တွန်းသွားပါတယ
်မြန်မာ government would want to know the truth about this whole thing and so we would like
မာဇူရအနေနဲ့လည်းဖြစ်ရတဲ့ခုလိုနဲ့ပတ်သက်လို့အခြေအနေမှန်တွေကိုသိချင်နေတာပါဒါကြောင့်လဲမြန်မာအစိုးရကိုတိုက်တွန်းချင်တာကကျွန်တော်တို့နဲ့တွေ့ဆုံဖို့ပါသူတို့မှလည်းကိုပိုင်အကြောင်းပြချက်တွေအခြေအနေရေးသားထားတာတွေရှိကောင်းရှိမှာပါဒါတွေကိုလည်းကျွန်တော်တို့အစီအစဉ်ကစားထဲမှာထည့်သွင်းဖော်ပြလို့ရပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကဆက်လက်ပြီးလွှမ်းမိုးချုပ်ကန့်ထားတဲ့အခြေအနေဟာတကယ့်စိန်ခေါ်မှုအခက်အခဲဖြစ်နေတယ်လို့မြင်ကြောင်းမာဇူကီဒရုစ်မန်ကတွေ့ဆုံမေးမြန်းခန်းမှာပြောသွားပါတယ်လူခွင့်ရေးကောင်စီညီလာခံမှာတနင်္လာနေ့ကသူကိုယ်တိုင်တင်သွင်းခဲ့တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီအစဉ်ကစားမှာလည်းကချင်နဲ့ရှမ်းပြည်နယ်ဘက်ကတည်ရတဲ့စစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာရခိုင်ပြည်နယ်ထဲမှာဖြစ်ခဲ့တဲ့လူခွင့်ရေးအခြေအနေတွေလောက်အတိုင်းအတာပမာဏနဲ့တက်ရောက်မှုတွေမကြီးမားလာပေမဲ့ပုံစံစင်တူဖြစ်ပြီးတချို့လူခွင့်ရေးချိုးဖောက်မှုပုံစံမျိုးတွေကမြန်မာနိုင်ငံအနှံ့မှာဖြစ်နေတယ်လို့ပြောကြားသွားပါတယ်။လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေစုံစမ်းဖို့သူတို့ဖွဲ့ရဲ့တောင်းဆိုချက်ကိုမြန်မာအစိုးရကလက်မခံဘူးလို့လည်းလူခွင့်ရေးကောင်စီကပြောကြားခဲ့ပါတယ်ရှင်။
မင်းဂျင်းနဲ့ပြောပြတော့တာဖြစ်ပါတယ်ခင်ဗျာဆက်လက်နားဆင်ရမှာတော့အမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုနိုင်ငံတော်ပုံကံမှုအပါအဝင်ပုံမှန်3ခုနဲ့တရားစွဲဆိုထားတာနဲ့ပတ်သက်ပြီးတော့စစ်တွေတရားရုံးမှာမနေ့ကထပ်မံပြီးတော့ရုံးထုတ်စစ်ဆေးခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စာရေးဆရာဝေဟင်အောင်ရဲ့ရှေ့နေဒေါက်အေးနုစိန်နဲ့ရခိုင်မျိုးသားပါတီ ANP ကကြောက်ဖြူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပဒေရှင်တို့ကို VOE ကဆက်သွယ်မေးမြန်းထားတာကိုမတ်စင်စင်ကပြောပြပြပါလိမ့်မယ်ခင်ဗျာ
နိုင်ငံတော်ပုံကံမှုပုံမှ122နိုင်ငံတော်ကြီးညိုပြည့်စည်မှုပုံမှ905ခကမတရားအသင်းဆက်သွယ်မှုအဲဥပဒေပုံမှ71တို့နဲ့ဖမ်းဆီးတရားစွဲဆိုခံထားရတဲ့အမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝီဟင်အောင်တို့ကိုမနေ့တုန်းကစစ်တွေတရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပါတယ်မတရားအသင်းဆက်သွယ်မှုအတွက်အရင်ဘက်ကတရားလိုပြသက်တဲ့ဒုရဲမှုဦးကျော်နုကိုစစ်ဆေးခဲ့ပြီးဒီဘက်မှာတော့နိုင်ငံတော်ပုံကံမှုနိုင်ငံတော်အကြီးညိုပြည့်စည်မှုတို့အတွက်တရားလိုပြသက်တဲ့စစ်တွေခရိုင်အုပ်ချုပ်ရေးမှုဦးခင်မောင်ဦးကိုစစ်ဆေးခဲ့ပါတယ်။2019ခုနှစ်ဒီဇင်ဘာလ15ရက်နေ့တုန်းကရသေးတောင်မြို့မှာပြုလုပ်တဲ့ရခိုင်နိုင်ငံတော်အချုပ်ချာအာဏာကျဆုံးခြင်းအထိမ်းအမှတ်စာပေဟောပြောပွဲမှာဒေါက်တာအေးမောင်နဲ့စာရေးဆရာဝီဟီအောင်တို့ရဲ့ဟောပြောချက်ကောက်နှုတ်ချက်တွေဟာဥပဒေနဲ့ညှိစွန်းနေပြီးဒုတာဝန်ရေး၃ပါးကိုထိခိုက်နေတယ်လို့တရားလိုပြသက်တဲ့ဘက်ကထွက်ဆိုခဲ့တယ်လို့စာရေးဆရာဝီဟီအောင်ရဲ့အမှုလိုက်ရှေ့နေဒေါ်အေးနုစိန်ကပြောပါတယ်။တနေ့တည်းတစ်ချိန်တည်းတနေ့ရက်တည်းမှာတယောက်တည်းကအကြောင်းချင်းရာတစ်ခုတည်းပေါ်မူတည်ပြီးဟောပြောတာနဲ့ပတ်သက်ပြီးတော့အမှုတီးချခွဲတရားစွဲဆိုအပြစ်ပေးတာကိုတီစဲဥပဒေကကန့်သက်ထားတယ်လို့လဲရှေ့နေဒေါ်အေးနုစိန်က VOA ကိုပြောပါတယ်
။တနေ့ရက်မှာတနေ့ရက်ထဲမှာတယောက်ကြီးရဲ့တစ်ခုတည်းသောဟောပြောခြင်းအပေါ်မှာမူတည်ပြီးတော့နော်အမှုတောင်းမှုခွဲပြီးတော့စွဲထားတယ်။ဒါဥရနဲ့မူးမူးဆိုတဲ့ဘက်ကကျွန်တော်တို့ထူးချည်ရတယ်ရှိတယ်။ဥရပိုင်းဆိုင်ရာထူးချည်ခြင်းင်းချက်ကဒါပဲ
။မြောက်ဦးအေးခင်းနဲ့ပတ်သက်ပြီးဒီအမှုကိုတရားရုံးမတင်ခင်ကဒုတိယရှေ့နေကျောင်းဥမြင့်နိုင်ရေးတဲ့စောင်းပါးတွေမှာနှစ်ချောင်းပေးထားတာနဲ့ဆက်ဆက်စဉ်းစားရင်လက်ရှိအစိုးရကဒေါက်တာအေးမောင်တို့အပေါ်မှာနိုင်ငံတော်ပုံကံမှုနဲ့ဆက်ဆက်ပြီးဆွဆွဲပြောကြားလိုတဲ့သဘောပေါ်လွင်နေတာလေးလာတွေ့ရှိရတယ်လို့ရခိုင်မျိုးသားပါတီ ANP ကကြောက်ဖြူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပရှင်ကအမှတ်ချက်ပေးပါတယ
်ဥမြင့်နိုင်ရေးတဲ့စောင်းပါးတွေရှိရယ်စောင်းပါး၃ဆောင်ဖြစ်ထင်တယ်ကျွန်တော်အဲ၃ဆောင်ဖတ်ဖို့အဲ့မှာနိုင်ငံတော်ပုံကံမှုဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ highlight ပေးထားတယ်အဲ့ဒီနှစ်ကြောင်းလေးတွေပေးထားတာနဲ့ဟိုဆက်ချက်ပြီးတော့စဉ်းစားမယ်ဆိုလို့ရှိရင်တော့ဘိုးအိမ်ပေါ်မှာလက်ရှိအစိုးရကလည်း ီနိုင်ငံတော်ပုံမှန်မှုနဲ့ဆက်တယ်ပြီးတော့သူကဆိုးဆိုးပြောကြားလို့တဲ့သဘောပေါ်နေရလို့တော့ကျွန်တော်အဲ့လိုခံမှန်းတာပေါ့ဗျာ
။ရခိုင်ပြည်ချုပ်ချာအာဏာကျဆုံးတဲ့233နှစ်ပြည့်အထိမ်းအမှတ်ပွဲကျင်းပရေးနဲ့ပတ်သက်ပြီးအာဏာပိုင်တွေနဲ့ဒေသခံရခိုင်ပြည်သူတွေကြားအခြေအနေတင်းမာလာရာကနေဇန်နဝါရီလ15ရက်ကရခိုင်ပြည်နယ်မြောက်ဦးမြို့ကခရိုင်အုပ်ချုပ်ရေးစခန်းရှိမှာပြစ်ခတ်မှုတွေဖြစ်ခဲ့ပြီးလူခုနှစ်ဦးသေဆုံးတရားစင်လောက်ရေးပေါ်အခြေအနေမှာဆေးကုသခံခဲ့ရပြီးတဲ့နောက်အခုလိုဒေါက်တာအေးမောင်တို့ကိုဖမ်းဆီးတရားစွဲဆိုဖို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကဆောင်ရွက်ခဲ့တာပါတကယ်လို့ဒေါက်တာအေးမောင်နဲ့ဆာရေးဆရာဝီဟင်အောင်တို့ဟာနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုပြစ်မှုဆိုင်ရာဥပဒေပုံမှ121ခဂါတို့နဲ့ပြစ်မှုထင်ရှားကြောင်းစီရင်ချက်ချခံရမယ်ဆိုရင်တေးတန်းအထိစီရင်ချက်ချမှတ်နိုင်ပါတယ
်မတ်စီစဉ်ပြောပြတော့တာဖြစ်ပါတယ်တော်ရရှိမြတ်ခင်ဗျာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်ကြတဲ့တောင်ပန်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်ပလောင်တပ်ဖွဲ့ TNA လေးတို့ကြားဖြစ်ပွားနေတဲ့စီရေးပြစ်ဖက်ခါကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မြောင်းဒီခါမှာခင်ဗျာကြောင်မဲမျိုးနယ်ဘက်ကကြေးရွာသားတွေထိခိုက်ဒေဆုံးမှုတွေနေအိမ်မီးလောင်မှုတွေဖြစ်ပွားနေပါတယ်ပြီးခဲ့တဲ့စနေနေ့ကနေဒီကနေ့အထိတိုက်ပွဲတွေနှစ်ဖက်တပ်တွေထိခိုက်ကြဆုံးမှုတွေရှိနေတယ်လို့ဒေသခံကြေးရွာတွေကလည်းတိုက်ပွဲဖြစ်ပွားရာဒေသကနေတင်းရှောင်ကြဖို့အခက်အခဲအခြေအနေတွေမှာရှိနေကြပါတယ်ဒီအခြေအနေတွေကို VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမျိုးနယ်တော်ဖယ်ကြေးရွာမှာတောင်ပိုင်းရှမ်းပြည်သမတော် RCSS SSA နဲ့တန်းပလောင် TNL တပ်ဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံရွာသားတွေထိခိုက်ဒေဆုံးမှုတွေဖြစ်ပွားနေခဲ့တာပါမနေ့ကကြောင်မဲမျိုးနယ်တော်ဖယ်ကြေးရွာတွင်လက်နက်ကြီးပစ်ခတ်ခံရမှုကြောင့်ထိခိုက်ဒေဆုံးတန်ရာရမှုအခြေအနေကိုတော့ကြောင်မင်းမျိုးစီဝိသလူမှုကူညီရေးအသင်းတာဝန်ခံဦးတင်မောင်သိန်းကအခုလိုပြောပါတယ
်မနေ့ကအဲ့မှာနှစ်ယောက်ဆုံးပြီးတော့မှတယောက်ကတန်ရန်ရလာတယ်တဲ့ဆုံးသွားတဲ့နှစ်ယောက်ကတော့မိန်းမတွေရေးတဲ့တန်ရန်ရလာယောက်ျားတဲ့အဲ့ဒီပုံစံမှန်လေပေါ့အဲသူတို့အလောင်းတော်မကောက်နိုင်ဘူးပြောတယ်အိမ်လေ၄၅၆ယင်းမီးလောင်ထားတယ်ပြောတယ
်မနေ့ကကြောင်မင်းမျိုးနဲ့တော်ဖယ်ကြေးရွာတွင်လက်နက်ကြီးကြားရမှုကြောင့်ထိခိုက်ခဲ့တဲ့အခြေအနေကိုတော့တန်းပလောင်တပ်ဖွဲ့ပြန်ကြားရေးရာရှိပုံမှုတိုက်ကြော်ကအခုလိုပြောပါတယ်
ဒီမနေ့ကဖြစ်စဉ်ကဒီတပ်ဖွဲ့ချုပ်မှုတော့တော့ပြောင်းမှာမဟုတ်ဘူးတော့ဖြစ်မှာဖြစ်တယ်အဲ့မှာရှိတဲ့ RCS တပ်ဖွဲ့ကမနေ့ကမနေ့လည်းလည်းကြီးနေနေကြီးနေဖြစ်တယ်နေ့လည်းဆိုလို့ကျွန်တော်ဖြစ်တယ်အဲ့မှာလူထုကမရောက်အတဆုံးရှုံးလဲတူရောက်တာရတယ်နေရတော့6အိမ်ကြီးတော့ခိုင်းရတယ
်ကောင်းမန်းရှမ်းပြည်သမတော်ကနေတော့ဖယ်ကြီးရွာတင်လက်နဲ့ကြီးနဲ့ပြက်ကတ်ခဲ့တယ်ဆိုတော့ဆွဆွဲချက်ပေါ်မှာ RCS SSC ပြောခွေရဘူမူကြီးဆိုင်ဦးကအခုလိုညင်းဆိုခဲ့ပါတယ်
ဟုတ်ပါဘူးအလားတမန်တက်တူကကျူရတာဒီကကတော့ရတာတူတူထိခိုက်တာတော့ပြင်ကြည့်ရလို့မျိုးလောက်ပ
ါဘူးမလာဆယ်ရနေ့ကနေဒီကနေ့အထိကြောင်မဲမြို့နယ်နဲ့နံမလူမြို့နယ်ဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးတိုက်ပွဲစဉ်တွင်နှစ်ဖက်ထိခိုက်မှုအခြေအနေကိုတော့တမ်းပလောင်တပ်ဖွဲ့ပြန်ကြားရေးရာရှိပုံမှုတိုက်ကြော်ကခုလိုပြောပါတယ
်ဆိုတာဖြစ်တဲ့ဆယ်ရနေ့မှာဒီအစီအစဉ်တွေကဒီလိုတူတူစကန်ဝင်တွေကတော့အလောင်းတုံးလောင်းပြည်တယ်အဲ့လည်းငယ်လေးလေးအသေးစီရတဲ့ကျွန်တော်ဖြူဒီဇိုင်းကျွန်တော်ခရရနေတယ်ပေးရတယ်အာစတီးရနေ့မှာဒီအလောင်းနှလောင်းပြည်တယ်အာလည်းနဲ့လည်းအာရတယ်ဒီလိုပဲတော့နှုတ်တူတော့ထိခိုက်မှုတွေနိုင်ငံရတာရှိတယ
်ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွင်နှစ်ဖက်ထိခိုက်မှုတွေရှိနေပေမဲ့အခြေအနေတိကျအတိမပြုတ်နိုင်သေးဘူးလို့ RCSS SSC ပြောခွေရဘူမူကြီးဆိုင်ဦးကဆိုပါတယ်ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်တော်ဖယ်ကြီးဝါသားတွေဟာစစ်ဘေးတိမ်းချောင်လိုကြပေမဲ့လည်းလက်နက်ကင်အားစုတွေကြားလမ်းကျော်ပိတ်မိနေတဲ့အခြေအနေကြောင့်တိမ်းချောင်ဖို့အခွင့်မသာသေးဘူးလို့ကြောင်မဲမျိုးစီဝိသလူမှုကူညီရေးတင်းတာဝန်ခံဦးတင်မောင်သိန်းကအခုလိုဆက်ပြောပါတယ
်သူကကြောင်မဲမျိုးကိုသိမ်းကြတယ်ကောင်းကောင်းရကဆင်းလာရင်တန်းတဝဲလောက်မှာအစီအပိတ်ထားတာရှိတယ်။နောက်ကအဲ့မှာကျွန်တော်တန်ကြိုင်းတရားဆိုလို့ရှိတယ်။အဲ့တရားမှာလည်းတန်တော်စချောင်းရှိတယ်လို့ပေါ့။အဲ့ဒီရွာကသူတို့ကြောင်မဲ့ဆစ်ဆောင်လာကျင်နေတယ်ဗျ။လာကျင်နေတော့ကျွန်တော်ကိုသူတို့ကအကူအညီကြောင်းတယ်။
တိုက်ပွဲဖြစ်ပွားရသေးတာတွင်ပိတ်မိနေတဲ့သောဖယ်ရွာသားတွေကိုကယ်ထုတ်နိုင်ဖို့တပ်ဆိုင်ရာဖွဲ့စည်းတွေနဲ့ညှိနှိုင်းပြီးဆောင်ရွက်သွားဖို့စီစဉ်နေတယ်လို့သူကဆိုပါတယ်။မလဆယ်ရဲ့နေ့ကနံမရူမြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်နာတီပန်စော့မန်ဝါမိုင်းဟွေရွာကဆစ်ဆောင်ရွာသား300ကျော်ဟာမန်ဆန်ကြီးရွာဘုံကြီးကျောင်းမှာတွားရခုလုံနေရဆဲချင်းဒီမှာရှိနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတောင်ပိုင်းရှမ်းပြည်သမတော်နဲ့တန်းပလောင်သက်ဖွဲ့လို့ကြာအငင်းဘောဘွေရနယ်မြေပိုင်ဆိုင်မှုပြဿနာကြောင့်2015ခုနှစ်နိုဝင်ဘာလ28ရက်နေ့ကစပြီးတော့နှစ်ဖက်သက်တွေစိုက်ပွဲဖြစ်ပွားလာနေခဲ့ပါတယ်။တောင်ပိုင်းရှမ်းပြည်သမတော်ဟာမြန်မာအစိုးရနဲ့ NCA အပြည့်အဝလက်မှတ်ရည်စူးထားတဲ့အဖွဲ့ဖြစ်ပြီးတမ်းပလောင်သက်ဖွဲ့ TNL ကတော့အစီလက်မှတ်ရည်စူးဖို့သမ္မတော်ကနေလက်မခံသေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်ပါတယ်ခင်ဗျာ
တော်ရရှင်များရှင်မြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားရေးပန်းစားနေတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေပြန့်ပွားအောင်ဖြန့်ချီရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်လို့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်မြန်မာနိုင်ငံသားတွေရဲ့လူမှုဘဝဒီနေ့တခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးထက်အဖြစ်ကများနေပါသလားအင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ဘယ်လိုသုံးကြမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-332-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေး live season ကကြိုဆိုပါရစေ
။စနေညတိုင်းရိုက်လေး live season မှာပါဝင်ဆွေးနွေးလိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းတပုတ်ကိုဆက်ပါမယ်။မြောက်ကိုရီးယားရဲ့လူခွင့်ရေးချိုးဖောက်မှုတွေအထူးသဖြင့်လူသားမျိုးနွယ်တွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တာတွေကိုစောင့်ကြည့်ပြီးတော့မှတ်တမ်းတင်မဲ့စနစ်တစ်ခုကိုကုလသမဂ္ဂကလှုပ်ဆောင်နေပြီးတော့အခုတော့တိုးတက်မှုတွေရရှိနေပြီလို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာယုံကပြောပါရတယ်။ဂျနီဗာကုလသမဂ္ဂယုံကနေ VOA သတင်းတောက်လီဇာရှလင်းပေးပို့ထားတဲ့သတင်းလွှာကိုဒေါခင်မျိုးသက်ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ကုလသမဂ္ဂလူခွင့်ရေးကောင်စီကနေအနှင်းခဲ့တဲ့လုပ်ပိုင်ခွင့်အရာမြောက်ကိုရီးယားနိုင်ငံတာဝန်ခံတာဝန်ယူမှုရှိစေဖို့အတွက်စီမံကိန်းလို့ခေါ်တဲ့အစီအစဉ်တက်ကိုစပြီးလှုပ်ဆောင်နေပြီလို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာယုံကပြောပါတယ်။ဒီစီမံကိန်းအရအချက်လက်တင်ဆက်တဲ့ဗဟိုဘဏ်တစ်ခုကိုထူထောင်ဖို့လိုအပ်ပါတယ်။အဲ့ဒီဘဏ်မှာမြောက်ကိုရီးယားမှာတွေ့ရတဲ့လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်တဲ့အသက်သေးအထောက်အထားတွေနဲ့အချက်လက်တွေကိုတင်ဆက်ထားမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုဦးဆောင်ဖို့အတွက်အစင့်မြင့်ကျွမ်းကျင်သူတို့ကိုခန့်အပ်ဖို့ရှိတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်ကော်မရှင်နာမင်းကြီးကိတ်ဂဲလ်မိုကပြောပါတယ်။ဒါအပြင်ဆွစ်ဇာလန်နိုင်ငံဂျနီဗာနဲ့တောင်ကိုရီးယားနိုင်ငံကဆိုးမျိုးမှာအခြေစိုက်ပြီးတာဝန်ထမ်းဆောင်မဲ့ဝန်ထမ်းနောက်ထပ်၄ဦးကိုခန့်အပ်ဖို့လဲလှုပ်ဆောင်နေပြီလို့ပြောပါတယ်။ဒီအစီအစဉ်အတွက်ကွန်ပျူတာအချက်လက်တွေတင်ရှိတဲ့ဗန်ဖွင့်ပြီးစတင်လှုပ်ဆောင်ရမှာဖြစ်ပါတယ်။ဒါဟာမြောက်ကိုရီးယားမှာကျူးလွန်တဲ့လူခွင့်ရေးဆိုင်ရာချိုးဖောက်မှုတွေအတွက်တီးခြားလွတ်လပ်ပြီးပြေဆုံးတဲ့အချက်လက်တွေကိုတင်ရှိပေးမယ်။ပထမဦးဆုံးသောဆက်နယ်ဖြစ်ကြောင်းလည်း Miss Gilmore ကပြောပါတယ်
။ It will bring together a wealth of information from a wide range of actors. It will be publicly available, allowing for comprehensive and annotated searching.
And this computer ban ဟာကျယ်ပြန့်တဲ့နယ်ပယ်မျိုးစုံကလူအမျိုးမျိုးစီကနေရလာတဲ့အချက်လက်အများပြားကိုတစုတစည်းတည်းသိမ်းဖို့လုပ်နိုင်မှာဖြစ်ပါတယ်။ဒါကိုလူတို့ပါကြည်နိုင်ဖို့လုပ်ပေးမှာဖြစ်ပြီးအဲ့ဒီကနေအချက်လက်တွေကိုပြည့်ပြည့်စုံစုံရအောင်ရှာနိုင်မှာဖြစ်တယ်လို့အဲ့ဒီမှာမှတ်ချက်တွေလည်းရေးနိုင်ဖို့လုပ်ပေးမှာပါ။ဒါအပြင်ရာဇဝတ်မှုဆိုင်ရာဆွဲချက်တွေအတွက်လိုအပ်တဲ့အချက်လက်တွေကိုဒီကွန်ပျူတာဘဏ်ကနေယူပြီးတော့အမှုတိစောက်တဲ့နေရာမှာပါသုံးနိုင်မှာပါ
။မကြာသေးခင်ကတောင်ကိုရီးယားမှာကျင်းပခဲ့တဲ့ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲအတွင်းတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားတင်းမာမှုတွေရောပါလာမှုကနေလူခွင့်ရေးဆိုင်ရာစိုးရိမ်မှုတွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားအာဏာပိုင်တွေနဲ့တေးသေးချာချာဆွေးနွေးနိုင်မဲ့တခြားလမ်းကြောင်းတွေပွင့်လာနိုင်မယ်လို့မျှော်လင့်ထားကြောင်းလည်း Miss Gilmore ကပြောပါတယ်။သူရဲ့အဆုံးစွန်သောရည်မှန်းချက်ကတော့မြောက်ကိုရီးယားမှာလူခွင့်ရေးအချို့ပေါက်ခံရသူတွေအတွက်တရားမျှတမှုပေးနိုင်ဖို့ပဲဖြစ်ကြောင်းလည်းပြောပါတယ်။မြောက်ကိုရီးယားဘက်ကတော့ကုလသမဂ္ဂရဲ့အခုစီမံကိန်းနဲ့ပတ်သက်ပြီးတစုံတရာတုံ့ပြန်ပြောတာမျိုးမရှိသေးပါဘူး။
ဒေါ်ခင်မျိုးတက်ပြောပြတော့တာဖြစ်ပါတယ် VOA American အတန်ရဲ့ကြာတာပတိနေ့မနေ့ပိုင်းအစီအစဉ်လေးကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA email ကတဆင့်ဝေဖန်အကြံပြုလိုတဲ့ဒေတာချင်းတောင်းညင်ကြရတဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ကြပါခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်လေးကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6:00ခွဲရှိပါပြီ။တော်တော်ရှင်တို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ဖက်ထုတ်လွှင့်ချက်တွေဖြစ်ပါတယ်။လိုင်းဒိုမီတာ3240တို့ပြင်လိုင်းလက်မီတာ190 kHz 1505တို့ပါဒုချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်နောက်ပြီးတော့အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာစတဲ့ခဏတွေနဲ့အတူ
အာနာရှိတဲ့လူတွေငွေရှိတဲ့လူတွေအမေရိကန်ဖြစ်ဖြစ်ရုရှားဖြစ်ဖြစ်လာအိုဖြစ်ဖြစ်အမဲနဲ့အများတော့ဘာသာတာ rule of law ဘယ်လိုပြင်ပြောဆို
တော့လဲဒါကတော့ဗတ်စင်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်သုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားကြဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြတ်ဦးကျော်စံတာနဲ့အတူတင်ပြပေးပါမယ်ခင်ဗျာ
ကျွန်တော် site ဖြစ်နေတဲ့ကိစ္စအတွက်အမွန်တရားဖြန့်ချိနေတဲ့ Facebook ကိုကုလစုံစမ်းရေးကော်မရှင်ကအပြစ်တင်ဆွဲခေါင်းစဉ်နဲ့ Tyler Darden ရေးသားထားတာကို zerohash.com မှာဖတ်ရပါတယ်မြန်မာအခြေအနေဟာကျွန်တော် site ဖြစ်နိုင်သလားဆိုတာစုံစမ်းနေတဲ့လူခွင့်ကျွမ်းကျင်သူတွေကအမွန်တရားဖြန့်ချိနေတဲ့ကိစ္စအတွက် Facebook ကိုအပြစ်တင်နေကြတာပါဒါ Facebook မှာရေးသားနေရတာကိုထိမ့်ချုပ်ဖို့လိုအပ်တယ်ဆိုတာပြသလိုက်တဲ့နမူနာကောင်းတစ်ခုဖြစ်တယ်လို့လည်းဆိုပါတယ်။ဒီဝေဖန်ချက်ကို Facebook ကချက်ချင်းမတုံ့ပြန်သေးပေမဲ့မြန်မာနိုင်ငံမှာအမုန်းစကားဖြန့်ချိမှုကိုဖယ်ရှားပိတ်ပင်ဖို့လုပ်နေတယ်လို့အစိုးရဘက်ကပြောခဲ့ပါတယ်။အောက်ကလာတုန်းကတောင်ကျန်းသူတွေရဲ့တိုက်ခိုက်မှုအတွက်လုံခြုံရေးနှိကုတ်မှုကစတင်ပြီးရိုဟင်ဂျာမွတ်စလင်6သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေကြတဲ့အခြေအနေဖြစ်ပါတယ်။ကုလသမဂ္ဂလွတ်လပ်သောစုံစမ်းရေးကော်မရှင်ဖွဲ့ကောင်းဆောင်အင်ဒိုနီးရှားရှိနေရုပ်ဟောင်းမဇူကီဒရုစမန်ကမြန်မာနိုင်ငံလူမှုကွန်ရက်မီဒီယာ Facebook ဟာဒီပိဋိပက္ခကိုအဓိကဖြစ်စေခဲ့တဲ့အကြောင်းရင်းတရားဖြစ်တယ်လို့ဆိုပါတယ်ဒရုစမန်ဟာ2017တုန်းကစီရီလင်ကာမှာအာဏာပိုင်တွေနဲ့တမီလ်ကျားတို့တိုက်ပွဲဖြစ်တဲ့နေရာမှာအရသာ4000ကျော်သေဆုံးခဲ့ရတဲ့အကြောင်းအစီရင်ခံစာထုတ်ပြန်ခဲ့တဲ့အတွက်စီရီလင်ကာအစိုးရကပြင်းပြင်းထန်ထန်ဝေဖန်ပုတ်ခတ်တာကိုခံခဲ့ရသူဖြစ်ပါတယ် Facebook ဟာမြန်မာလူနေမှုဘဝမှာအစိုးရရောပုဂ္ဂလိကပါကြဲကြဲပြန့်ပြန့်သုံးစွဲနေတဲ့မီဒီယာတစ်ခုဖြစ်ပါတယ် Facebook ဟာ CNN နံပါတ်နိုင်ငံတွေအတွက်အထောက်အကူဖြစ်နိုင်ပေမဲ့အမုန်းစကားဖြစ်တဲ့နေရာမှာအဆုံးချခံနေရတယ်လို့ကုလသမဂ္ဂရဲ့ဒီမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကိုယ်စားလှယ်ယန်ဟီလီကလည်းဆိုပါတယ်မွတ်စလင်တွေကိုဝေဖန်တဲ့နေရာမှာထင်ရှားတဲ့မြန်မာဖုန်တော်ကြီးဦးဝီရသူဟာတရားဟောခွင့်ပိတ်ပင်ခံနေရရကစနေနေ့ကပြန်လည်ထွက်ပေါ်လာပြီးသူ့ရဲ့မွတ်စလင်ဆန့်ကျင်ရေးနဲ့ရခိုင်ပြည်နယ်အကြမ်းဖက်မှုကဘယ်လို့မှမပတ်သက်ဘူးလို့ဆိုလာပါတယ်ဦးဝီရသူရဲ့အကောင့်နဲ့ပတ်သက်လို့ပြီးခဲ့တဲ့လကမင်းမြန်ခဲ့ရမှာတော့အမုန်းတရားဖြန့်ချီသူတွေကိုပိတ်ပင်တာလိုအပ်ရင်လုံအပ်တတ်မြစ်တာကိုလုပ်နေရလို့ Facebook ကပြောကြခဲ့ပါတယ်ဆိုတဲ့အကြောင်းရေးသားထားပါခင်ဗျာ
Asia Times Online မှာ David Scott Mediation ရေးသားထားတဲ့စောင်းပါကိုကောက်နှုတ်တင်ပြပါမယ်အခုသတင်းပတ်မှာပြုလုပ်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာမြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေပေါ်ဆန့်ကျင်တဲ့လုပ်ရည်တွေနဲ့စချင်းပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းပြုလုပ်နေတဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေပေါ်အနောက်နိုင်ငံတွေရဲ့ပြစ်တင်ဝေဖန်တာတွေတော်တော်ညံနေပါတယ်။ကုလသမဂ္ဂရဲ့အချက်အလက်စုဆောင်ရေးအဖွဲ့ဖြစ်တဲ့ FFM ရဲ့ဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံရှေ့နေချိုဟောင်းမာဇူကီဒါရုစမန်ကခြေရာခံလို့ရနိုင်တဲ့တဲလွန်စာအထောက်အထားတွေကိုဖျက်ဆီးပစ်တဲ့အနေနဲ့တချင်ကရိုဟင်ဂျာတွေနေထိုင်ခဲ့တဲ့ကြီးရွာတွေကိုဘူဒိုဇာနဲ့ထိုးပစ်နေတာဂျိုရူးကနေရိုက်ထားတဲ့ဓာတ်ပုံတွေမှာတွေ့ရတယ်လို့ပြောဆိုပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီကတော့ရိုဟင်ဂျာပြဿနာကိုစုံစမ်းစစ်ဆေးဖို့နဲ့တတိယကံထောက်ထားတွေကိုစုဆောင်းဖို့အတွက် Cossacks ဘဇားမှာ၃နှစ်ရုံးဖွင့်လှစ်ဖို့အတွက်အဆိုပြုခဲ့ပါတယ်။ဂျနီဗာညီလာခံမှာ FFM အဖွဲ့နဲ့ယန်ဟီလီတို့အစီရင်ခံစာတင်ပြတဲ့တနေ့ထဲမှာပဲနိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ကြီးကရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းကျေးရွာတွေကိုဘူဒူဇာနဲ့ထိုးပစ်နေတဲ့အကြောင်းနဲ့ရှင်းလင်းထားတဲ့နေရာတွေမှာသူတို့အခေါ်ရစစ်အခြေစိုက်စခန်းတည်ဆောက်နေတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။နေစည်းမခြားဆရာဝန်များအဖွဲ့ကလည်းလူသေးဆုံးမှုခန့်မှန်းစရင်ထုတ်ပြန်ခဲ့ရမှာပြီးခဲ့တဲ့နှစ်ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာလ24ရက်နေ့ကြာပြုလုပ်ခဲ့တဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းမှာလူပေါင်း 9,400 တေဆုံးခဲ့ရပြီးအကြမ်းဖက်ခံရမှုကြောင့်တေဆုံးရတာကခန့်မှန်းကြီး 6,900 လောက်ရှိမယ်လို့ဆိုပါတယ်မြန်မာအစိုးရကတော့ဒီထုတ်ပြန်ချက်တွေကစိတ်ပျက်စရာကောင်းပြီးတော့ခြေချင်းမြင့်မြင့်မရှိဘူးဆိုပြီးတော့ပယ်ချခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းမှာတိစောက်မှုလုပ်ငန်းတွေပြပန်းခတ်လှုပ်ဆောင်နေကြတာဖြစ်ပါတယ်လမ်းအစ်တွေ ကျက်စစ်တအားပြီးစီမံကိန်းနေဂျပန်ရဲ့အထောက်ပံ့နဲ့ကြောင်းတိဆောက်တာတွေလုပ်ကင်နေကြတာဖြစ်တယ်လို့အစိုးရမီဒီယာတွေကဖော်ပြပါတယ်လူ9သိန်းလောက်နေဆက်ကိုဖျက်ပြီးတော့ထွက်ပြေးခဲ့တာရိုက်တာသတင်းဌာနကဖော်ထုတ်ခဲ့တဲ့လူတွေအစုလိုက်ပြုံးလိုက်တပ်ဖြတ်မှုမှာလုံခြုံရေးတပ်ဖွဲ့ဝင်တွေပါဝင်ပတ်သက်နေတဲ့ဖြစ်ရပ်တွေကတော့ဘာမှအတိအမှတ်ပြုပြောဆိုတာမျိုးမရှိပါဘူးဂျနီဗာညီလာခံကိုတက်ရောက်ခဲ့တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်ပြီးတော့ပြန်လည်ခြေပပြောဆိုချက်တွေဟာဆိုရင်လေဟိုးရင်ကလနဲ့ချီပြီးတော့ငင်းဆန်လာခဲ့တဲ့ပြောဆိုချက်တွေအတိုင်းဖြစ်နေပါတယ်ကုလသမဂ္ဂရဲ့လူမျိုးတုံးတပ်ဖြတ်မှုကာကွယ်ဟန်တာရေးရုံးရဲ့အကြီးအကဲအက်ဒမာဒီယင်းကတော့ရိုဟင်ဂျာတွေဟာမြန်မာနိုင်ငံအတွင်းမကြုံစဖူးရရဆက်ဆက်ပြုမူတာခံရတဲ့အတွက်ကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တာဖြစ်တယ်လို့ပြောပါတယ်ရိုဟင်ဂျာတွေနေရက်ကိုပြန်နှံ့အောင်အခြေအနေတွေဖန်တီးပေးတဲ့နီလာနဲ့ပြဿနာကိုဖြေရှင်းဖို့အရေးဟာမြန်မာနိုင်ငံအပေါ်မှာပဲမူတည်ပါတယ်စသဖြင့်ဒီယင်းကပြောဆိုတဲ့အကြောင်းရေးသားထားပါတယ်
ဒီ OEA ကြာတာရင်းနေမနေ့ဖက်အစီအစဉ်နဲ့ဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရပါမယ်မနေ့ခင်းတိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီနေ့မနေ့တွေတင်ပြပေးမယ့် item အသုံးကတော့
to get on someone's nerves
ဖြစ်ပါတယ်ဆလုံးပေါင်းကTO2, GET, get, to get ကတခုခုကိုဖြစ်စေတာ ON, on ကအပေါ်မှာ SOME, ONE, apostrophe S, someone's ကလူတူတယောက်ရဲ့ NER, VES, nerves ကအာယုံကြောတွေဆိုတော့စကပိုက်ခွန်ရဲ့လုံောက်ဒီပေကလူတူတယောက်ရဲ့အာယုံကြောတွေပေါ်မှာရောက်စီတာပေါ့ idiom ဆိုတဲ့ဒီဝိုက်ဒီပေကလည်းဒီနေရာမှာရှိပါတယ်လူတူတယောက်ရဲ့အာယုံကြောကိုသွားပြီးအနှောက်အယှက်ဖြစ်တဲ့ဆိုရင်ဒီလူလောက်တာစိတ်တိုးစရာမျက်စိနှောက်စရာစိတ်အနှောက်အယှက်ဖြစ်စီတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနေပတ်သက်လို့ George Cooper ပြတဲ့ဥပမာကတော့
His loud singing gets on my nerves. I'm going to tell him to stop.
သူအတန်ကြီးနဲ့ချင်းအော်ဆိုနေတာကိုကျွန်တော်စိတ်အနှောက်အယှက်ဖြစ်လိုက်တာဗျာရပ်ဖို့ကျွန်တော်သွားပြောတော့မယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ His loud singing gets on my nerves. I'm going to tell him to stop.
စိတ်တူစရာမျက်စိနှောက်စရာစိတ်အနှောက်အယှက်ဖြစ်စီတာကို idiom အသုံးရဘယ်လိုပြောမလဲ?
To get on someone's nerves.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒါကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ပါတော့မယ်မြန်မာနိုင်ငံကအာဏာရှိသူတချို့ကို ICC လို့ခေါ်တဲ့နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးမှာတင်ပြီးတော့စစ်ဆေးအရေးယူနိုင်မယ့်အလားအလာမရှိဘူးလို့နိုင်ငံတကာဥပဒေနဲ့လူခွင့်ရေးဥပဒေပါရဂူလည်းဖြစ်နိုင်ငံတကာတက်ကူတွေမှာနှစ်ပေါင်းများစွာပမောက္ခအဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်တဲ့ဒေါက်တာမြင့်စံကသုံးသပ်လိုက်ပါတယ်ပမောက္ခဒေါက်တာမြင့်စံနဲ့ဦးကျော်စံသားတို့ဆွေးနွေးတုံ့တက်ထားတာကိုဒုတိယပိုင်းအဖြစ်ဆက်လက်ပြီးတော့နားဆင်ကြပါခင်ဗျာ
နောက်တစ်ခုကမြန်မာနိုင်ငံခေါင်းဆောင်တချို့ကိုတာဝန်ရှိတဲ့လူတချို့ကို International Criminal Court ကိုနိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးသို့မဟုတ်ရာဇဝတ်မှုဆိုင်ရာတရားရုံးကိုတင်ဖို့ဆိုပြီးတော့လည်းပဲတချို့ကလော်ဘီလုပ်တယ်ဆိုတာလည်းကြားပါတယ်အဲ့ဒီကိစ္စကိုလည်းပြည်သူတွေသိရင်ကြပါလိမ့်မယ်ဆရာဥပဒေကြောင့်ရတစ်ချက်ပြောပြပါဘယ်လိုအခြေအနေမှာဖြစ်နိုင်တယ်လဲတချို့နိုင်ငံတွေမှာကြတော့ကင်ညာတို့ဘာလို့မှဟိုဥရုတုကင်ညာတောက်ကိုလည်းတင်တာပဲဒါမှမဟုတ်မဖြစ်ပါလားဆရာအဲ့ဒါမျိုးလည်းကျွန်တော်စဉ်းစားမိတယ
်ဟုတ်ကဲ့ဥပဒေကြောင့်ရကျွန်တော်ရှင်းပြပါမယ်နံပါတ်1ကအပြည်ပြည်ဆိုင်ရာဥပဒေဆိုတာပြည်တွင်းဥပဒေနဲ့မတူပါဘူးပြည်တွင်းဥပဒေမှာတော့မှ enforcement ကမတူပါဘူးတချို့ပါပါရှိတဲ့လူတွေအာနာရှိတဲ့လူတွေငွေရှိတဲ့လူတွေကိုအမေရိကန်ဖြစ်ဖြစ်ရုရှားဖြစ်ဖြစ်လာအိုဖြစ်ဖြစ်အမဲနဲ့အများတော့ဘာသာတာ rule of law ဘယ်လိုပင်ပြောဆိုတော့လဲသူကြီးဥသာမှာဖြစ်ဘူးအဲ့တော့အတိအဆိုင်ဥပဒေမှာဟို enforceable ဆိုတာ mechanism เนาะ accountable ဖို့အရေးကြီးဖို့ mechanism မှာဒီတဲ့ဥပဒေတွေပို့ပြီးတော့ရှုပ်ထွေးပါတယ်ရှုပ်ထွေးခက်ခဲပါတယ်ဘာဖြစ်လို့လဲဆိုတော့ခုန ICC International Appeal ဆိုင်ရာရာဇဝတ်ရုံးဆိုတာ2003ခုနှစ်ကမှပေါ်ပေါက်လာတာပါနောက်ပြီးတော့အပြည်ပြည်ဆိုင်ရာရာဇဝတ်ရုံးဥပဒေကအပြည်ပြည်ဆိုင်ရာရာဇဝတ်ရုံးစတက်ကျူဥပဒေကိုလက်မှတ်ရေးထိုးမှပါလင်းအဲ့ဒီရက်မှတ်ရေးထိုးတဲ့နိုင်ငံတွေရဲ့ခေါင်းဆောင်တွေဒါမှမဟုတ်အဲ့ဒီနိုင်ငံရဲ့စစ်သားတွေဒါမှမဟုတ်စစ်ဘုချုပ်တွေကိုအရေးယူနိုင်တာဖြစ်ပါတယ် မြန်မာနိုင်ငံဟာအဲ့ဒီဟို International Criminal Code Statute ကိုလုံးဝလက်မထိုးခြင်းမရှိပါဘူးလက်မလည်းထိုးမယ်မဟုတ်ပါဘူးဦးကျော်သံသာအလုပ်လုပ်နေတဲ့အမေရိကန်နိုင်ငံကလည်းမထိုးပါဘူးတရုတ်ကလည်းမထိုးပါဘူးကျွန်တော်အမှန်မှန်မှဟုတ်ဆိုရင်ရုရှားကလည်းမထိုးပါဘူးအိန္ဒိယကလည်းမထိုးပါဘူးအစ္စရေးကလည်းမထိုးပါဘူးဟုတ်တော့လေလုံခြုံရေးကောင်စီက refer လုပ်ရင်တော့မထိုးတော့လေ indictment လို့ခေါ်တဲ့အရေးယူမှုတစ်ခုဖြစ်နိုင်တယ်အဲ့ဒါကျွန်တော်ပြီးတဲ့တခြားဥပမာတော့ရှိပါလိမ့်မယ်ကျွန်တော်ဦးကျော်ကန္တာကနကင်ညာပြောတော့လေကင်ညာကိုကျွန်တော်သိမသိဘူးကျွန်တော်ပြီးတာက South Sudan လို့ခေါ်တဲ့ဟုတ်ဆူဒန်ဆောက်ဆူဒန်
ဆူဒန်ဟုတ်ကဲ့ဥပမာပါရှာဟုတ်က
ဲ့ဥပမာပါရှာအိုမာဘေရှာဟာကျွန်တော်ပြီးတဲ့လောက်ဆိုရင်ဆူဒန်နိုင်ငံဟာ International Criminal Court Statute ကိုထိုးထားသို့တော်လည်းအဲ့ဒီ International Criminal Court State Prosecutor အဓိကဆွဲကြဘာမှလို့ပြောရင်တော့ဆွဲကြကအာဂျင်တီးနားနိုင်ငံဟာပါသူကဒီမောင်ဟာ Crimes Against Humanity Genocide ပါလားတော့မသိဘူးဒီလိုနဲ့ဆိုပြီးတော့ဆွဲတာကိုကုလသမဂ္ဂလုံခြုံရေးကောင်စီထိတင်တယ်လုံခြုံရေးကောင်စီမှာတင်တော့ဒီဟာကျွန်တော်မှတ်မိတဲ့လောက်ပြောရမယ်ဆိုလို့ရှိရင်တရုတ်ပြည်သူတပ်ပဓာနိုင်ငံနဲ့ရုရှားနိုင်ငံကကန့်ကွက်မယ်မပြီးတော့လုံခြုံရေးကောင်စီနဲ့ဆုံးဖြတ်ချက် approve တော့လေခွင့်ပြုချက်ကိုယူပြီးဒီ Mr. Omar El Bashir ကိုဖမ်းဝရမ်းထုတ်ပါတယ်အဲ့ဒါလွန်ခဲ့တဲ့6နှစ်9နှစ်ကဘာမှမဖြစ်ဘူးတောင်အာဖရိကနိုင်ငံဟာအဲ့ဒီ ICC International Criminal Court Statute ဥပဒေကိုလက်မှတ်ထိုးတာဖြစ်ပါတယ်လွန်ခဲ့တဲ့2နှစ်လောက်ကထင်ပါတယ်ဒီဘာခေါ်မလဲOmar Bashir တောင်အာဖရိကနိုင်ငံတော့ဖမ်းပြီးဆိုပြီးတော့ICC prosecutor ကပို့တယ်ဒီတောင်အာဖရိကတရားသူကြီးကဖမ်းမိန်ဝရမ်းကိုထုတ်ဖို့လုပ်နေဆဲဆဲအဲ့လိုမလုပ်နိုင်ခင်မှာအိုမာဘေရှားဟာတောင်အာဖရိကနိုင်ငံထွက်သွားတယ်အခုရက်ထိလဲသူအေးချေတယ်သူတို့ပြောရင
်
အဲ့တော့ရှင်းရှင်းပြောပါမယ်ဒီအမှုကလုံခြုံရေးကောင်စီကိုရောက်ဖို့ဟာတရားပုံပုံရင်နှစ်ပုံလောက်ပဲရှိပါတယ်ဟု
တ်ကဲ့ဆက်ကျွန်တော်တို့
ရောက်တဲ့တိုင်အောင်တရားချန်ပီယံပြီးပြောပြတယ်တရားပုံတပုံမှာတရားရာဂိန်းနှုံးပေးကြတာကရုရှားနဲ့ပြုတ်ကဗီဒူအာနာနဲ့ပယ်ချမယ်တခြားနိုင်ငံတွေကလည်းပယ်ချမှာဒါလည်းဘလို့မှဒီဥပဒေကြောင်းရာကိုနိုင်ငံရေးသဘောတရားကိုဘလို့မှဖြစ်နိုင်တဲ့ကိစ္စလို့ကျွန်တော်ဆိုချင်ပါတယ
်နောက်တစ်ခုကလူခွင့်ရေးချိုးဖောက်မှုနဲ့နိုင်ငံတိုင်းကိုနိုင်ငံတော်အဖွဲ့အစည်းတွေကပြောဆိုဝေဖန်လာကြတဲ့အခါမှာတစ်ဖက်ကဒါနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအကြောင်းပြပြီးတော့ကာကွယ်တတ်တယ်လည်းဆိုရတယ်ဆိုတော့တနည်းအားဖြင့်ပြောရင်နိုင်ငံတကာသတ်မှတ်ထားတဲ့လူခွင့်ရေးစံနဲ့နိုင်ငံတနိုင်ငံရဲ့အချုပ်အခြာအာဏာရှင်ပြိုင်ရတဲ့သဘောထိတိုက်တွေ့သဘောတွေလည်းတွေ့ရတတ်ပါတယ်အဲ့ဒီသဘောကိုဆရာပဲလို့
အဲ့ဒါတော့ပြောရင်ကျွန်တော်ပြောတာအားလုံးကကျွန်တော်အနေနဲ့ရေရှည်နိုင်ဝက်တနာကြီးကျွန်တော်အခြေချက်ပြောနေပါလေဒီလူခွင့်ရေးနဲ့ခုပြောနေတဲ့အချုပ်အခြာအာဏာပိုင်းမှုတော့နိုင်ငံတနိုင်ငံရဲ့အချုပ်အခြာနိုင်ငံဆိုတဲ့အယူဆကောပဲအနောက်နိုင်ငံယူဆပဲ Treaty of Westphalia လို့ခေါ်တဲ့1648ခုနှစ် Treaty မှာဒီနိုင်ငံတွင်းမှာကိုမင်းကိုချင်းတို့ကတရားပြပနိုင်ငံတွေကဝင်ဆက်စရာမလိုဘူးဆိုတာအဲ့ဒီရေဘူးရအထက်ဒီမတိုင်နိုင်လည်းရှိပါလေကျွန်တော်ရေဘူးရအထက်ပြည်ပဆိုင်ရာဥပဒေမှာ1648ခုနှစ်ဥရောပနိုင်ငံတွင်ချုပ်ဆိုတဲ့ Westphalia စာချုပ်ကတင်ပေါ်လာတာဒါပေမဲ့ဒီကုလသမဂ္ဂအတွင်းမှုချုပ်တိုင်းเนาะဒီဥတ္တရတော်ထားလိုက်တော့ကျွန်တော်မှတ်မိတော့ဆို Boutros Ghali နောက်ပြီးတော့ Kofi Annan တို့အားလုံးကအချုပ်ချာအာဏာပိုင်ဆိုတာ limitless မဟုတ်ဘူးအကန့်အသတ်မရှိတာမဟုတ်ဘူးကိုယ်နိုင်ငံကိုနေနဲ့ကျွန်တော်ဒီခုနရန်ရန်ကလေးပဲပြောပါပြောရင်ပါလေကလေးတငယ်တယောက်ကျွန်တော်မိတ်ဆွေရဲ့ပါလေးတယောက်ကသူ့ရင်ရှိမှာအပေါ်ဆုံးတယ်လေဆက်တော့မင်းဘာလို့အပေါ်ဆုံးတာလဲကျွန်တော်ဆိုတော့သူကပြန်ပြောတာငါအိမ်ငါပေါက်တာနေအိမ်ပေါက်တာမဟုတ်ဘူးတဲ့အဲ့တော့ခုလေနိုင်ငံတွေကငါအိမ်ငါလုတာကျွန်တော်ဘယ်နိုင်ငံရဲ့လို့ဆိုလို့တာမဟုတ်ပါဘူးနော်အမေရိကန်ပါဝင်ဒီ sovereignty ဆိုတာကိုလိုရင်းပြောတာပဲဒါပေမဲ့ sovereignty ဆိုတာကျွန်တော်မှတ်မိတယ်ဘူထရော့စ်ကာလီလည်းပြောတယ်ကိုဖီအန်နန်လည်းပြောတယ်ဒီလူမျိုးပြုတ်ပြုံတပ်ဖြတ်နေတဲ့ရင်เนาะ genocide လုပ်နေရင် crimes against humanity လုပ်နေရင်ငါနိုင်ငံပြည်တွင်းရေးကိုဝင်မဆွတ်နဲ့ဆိုပြီးတော့အကြောင်းပြချက်နဲ့ပြောလို့မရဘူးဆိုအဲ့ဒါကြောင့်ပဲ R2B ပေါ်လာတာပဲအဲ့ဒါကြောင့်မို့ပဲဒီတနည်းအားဖြင့် sovereignty ဆိုတာတိုင်းပြည်ရဲ့အစိုးရဟာကျွန်တော်ရေးဘူးရအဖြစ်ပြောနေတာပါเนาะဒါကကဘာမှာ193နိုင်ငံရှိပါတယ်အနည်းဆုံးပြည်သမတာဖွဲ့နေတယ်အဲ့တော့အစိုးရအတိုင်းအစိုးရအတိုင်းဟာ193နိုင်ငံစလုံးဟာ theory on paper အရတော့ကိုနိုင်ငံသားတွေပေါ်မှာအချုပ်အခြာအာဏာတဲ့ကိုနိုင်ငံသားတွေကိုကာကွယ်ဖို့ responsibility ရှိတယ်ဆိုပြီးတော့ပြည်ညညထဲ2005ခုနှစ်ကပြောခဲ့တာပါအဲ့ဒီမတိုင်ခင်ကကျွန်တော်ပြောတော့လေကျွန်တော်အနေနဲ့ပညာရှင်တရားဥပဒေပညာရှင်တယောက်အနေနဲ့စိတ်ဝင်စားတော့လေလူသားတယောက်အနေနဲ့ကတော့တခါလေကျတော့ I am skeptical ပြီးတော့ တန်တရားနဲ့ပြောပြီးတာမကောင်းမြင်စိတ်နဲ့ပြောတော့လေပြောတော့လေဒီယူဆဟာယူဂိုစလာဗီးယားနဲ့ရဝန္ဒါမှာ1995ခုနှစ်94 95ခုနှစ်ကလူမျိုးပြုတ်ပြုံးကဂျန်နိုဆိုက်လုပ်မှုများလူမျိုးပြုတ်ပြုံးလို့မသုံးနိုင်ဘူးလို့ကျွန်တော်ပြောပြတော့ပြန်သုံးတယ်ဂျန်နိုဆိုက်လုပ်မှုများညာကိုကြည့်ပြီးတော့အပီပီဆိုင်ရာအမြင့်ဆုံးအဖွဲ့ကြီးဖြစ်တဲ့ကုလသမဂ္ဂကထိပ်သီးခေါင်းဆောင်တွေကတည်ထောင်ခဲ့တာကိုလို့အနောက်နိုင်ငံတွေရဲ့အယူဆလို့တော့ပြောလို့မရဘူး။ဘာလို့လဲဆိုတော့တကဘာလုံးကနိုင်ငံခေါင်းဆောင်တွေကတနည်းတညွတ်ဖြတ်လက်မှာထိုးတယ်လို့ပြောတာကို။ဒါပေမဲ့အဲ့ဒါကိုအကောင့်ထဲထည့်ခြင်းနဲ့ဆိုရင်တော့လေစာရွက်ပေါ်မှာပဲရှိနေတော့မှဖြစ်ဘူး။အကောင့်ထဲထည့်ဖို့ဆိုတာလည်းဒီဒီဆိုင်ရာဥပဒေဟာဒီဒီဆိုင်ရာနိုင်ငံရေးရဲ့အချင်းအကျအတွင်းအဝန်အဝိုင်းအတွင်းကသာရှိတယ်။ဒီဆိုင်ရာလေပတ်ခြင်းလေရတာမလို့ဒီကိစ္စကလည်းအမတန်ကိုပဲအဲမျိုးလေနေလေးနဲ့ပြောလို့ရတဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်။အဲ
့
တော့ဥကြောတန်တာမေးတဲ့မေးခွန်းတချို့ကိုကျွန်တော်အနည်းဆုံးတော့တော်ကတိဖြည်းဖြည်းတော့ဒီခါမှလည်းတိုင်းရဲ့ဖြည်းဖြည်းလို့ကျွန်တော်ထင်ပါတယ်။ဟု
တ်ကဲ့ဆရာကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါသေးတယ်။မြန်မာစစ်တပ်ကဘင်္ဂလားဒေ့ရှ်နေဇက်မှာမိုဘိုင်းလိုက်ဆိုတဲ့တပ်ဖွဲ့ချထားတာကိုဟိုဘက်ကကန့်ကွက်တယ်ဆိုတော့ကိုယ်နိုင်ငံရဲ့နေနမိတ်မှာကိုယ့်အကိုချန်စီယိုလုံခြုံလုပ်တယ်နောက်ပြီးတော့အိမ်မှာအဲ့ကစစ်တပ်တွေကိုဘက်မှာထားတယ်ဒီကိစ္စကတစ်ဖက်နိုင်ငံကကန့်ကွက်တယ်နဲ့ပတ်သက်ပြီးတော့ကောနိုင်ငံတော်ဥပဒေသဘောအရပဲလို့ပြောလို့ပါလ
ဲကျွန်တော်အဲ့လားတော့တစ်ဖက်နိုင်ငံကဘင်္ဂလားဒေ့ရှ်အစိုးရကန့်ကွက်တယ်ပြောတာလား
ဟုတ်တယ
်အဲ့လားကိုဘယ်တော့မှပါလိုက်တာကျွန်တော်မသိလက်ပါဘူးငါခါပြန်ပြောပါမယ်ကျွန်တော်မသိပါဘူးဒီကန့်ကွက်တယ်စစ်တပ်ချတယ်ကန့်ကွက်တယ်တကယ်လားဥကြောတန်းသာပြောမှကျွန်တော်အခုကြားပါလဲဒါပေမဲ့အဲ့လိုပြောရရင်အခုခါတိုင်းဘယ်လိုခါတိုင်းလဲရှိမှာပဲဒါကခါတိုင်းလဲဘာလို့တိုးချလဲဒါရှင်းနေတာပဲအခုဒီလိုဘင်္ဂါလီပြည်ပြားမတုံးရဘူးဆိုတဲ့စကားကိုသုံးပြီနော်။ဒါမှမဟုတ်မြန်မာနိုင်ငံတွင်းနေထိုင်ရင်ဒီအစ္စလမ်ဘာသာကိုးကွယ်သူများဟိုဘက်ကတိန်းနေချီပြီးတော့ဒါတင်ရှင်တော့ရှိတော့မြန်မာနိုင်ငံဘက်ကအစိုးရဘက်ကစစ်တပ်ချလာတော့ဒါဆရာဦးကျော်တန်းသာပြောတယ်လို့ပဲဒါသူ့ရဲ့ချုပ်ချာအာဏာပိုင်တွင်းမှာရှိတာပဲ။စစ်တပ်ကိုချလာစစ်တိုက်ဖို့လည်းချလာမဟုတ်ဘူးကျွန်တော်ပြတာဒီအဝင်ထွက်ကိုကာကွယ်ဖို့ချလာတယ်ဖြစ်ပါလိမ့်မယ်။စစ်တပ်ချတာဘာရွေချက်နဲ့ချလာလဲ။ဤချင်းနိုင်ငံမှာ969ခုနှစ်စစ်ပွဲကိုပြောရင်စစ်တပ်တွေအများကြီးချတယ်။ချရုံနဲ့မကပြန်ပြေးရေးတပ်ဖွဲ့တွေကိုထုတ်ပေးထွက်ခိုင်းနေဆိုတော့ဒါကဤချင်းမှာတိုက်ဖို့ရွေချက်မရှိတော့မှတိုက်ဖို့ရွေချက်ရှိတဲ့ကျုံးဝါချက်တွေကိုဤချင်းသမ္မတနာစာဒါအဲ့ဒါကိုပြန်ပြောနေတာပါတခြားနိုင်ငံကဖြစ်တဲ့ကိုပြောတာပါ။ဘာမှပြင်းနဲ့တူတယ်လို့လုံးဝမဆိုလိုတာမဟုတ်ပါဘူး။ပြောလို့ဒီလိုဒီလိုရအစတိုက်တာပဲအဲ့တော့အဲ့လိုအခြေအနေမျိုးလုံးဝမဟုတ်ဘူးပမာနဲ့ပင်လာတဲ့ရှာလုံးဝမဟုတ်ဘူးအဲ့တော့ကုကြောတန်တာမေးတဲ့နေကုန်းကိုဖြင့်ဒါဒီတစ်ခါတော့ပမာနဲ့ငါအစိုးရရဲ့ကုနေစမ်းမှာစစ်တပ်ချမှုတိုးမြင့်ကုမြင့်မှုဆိုတာကအခြေအနေကလောက်တာကိုမှန်ပါတယ်သူတို့ကန့်ကွက်တာလားသူတို့ဘာသာကန့်ကွက်တာပေါ့ဒါမှမဟုတ်မြန်မာနိုင်ငံမှာဒီဆိုင်ရာဥပဒေရကိုပဲကုနေစမ်းမှာဒါလင်းစစ်တပ်တိုးချဲ့ချမြင်တာအလုံးကြုံရေးကိုလူလုံးကြီးတဲ့ပုံပြီးလောက်ဆောင်မှုဒါဟာတော့ပြည်ပဆိုင်ဥပဒေအရညီလေးလုံးလိုရပြဖြစ်တော့လို့ကျွန်တော်ဖြေကျင်ပါတယ
်။ဒါကတော့ဥကြောစံတာစီစဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်နားဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုကတော့သူယုံကြည်ရာအစီအစဉ်ဖြစ်ပါတယ်။အခုဒီဘက်အစီအစဉ်မှာတော့ရန်ကုန်မြို့ကကိုလင်းလင်းထွန်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ဆက်တယ်မှာအကြောင်းမျိုးယုံကြည်မှုမျိုးရှိခဲ့ကြပါလေအတက်ရလာပြီးဖြစ်ချင်တဲ့အကြောင်းရတယ်ကိုစိတ်ကူးညီခဲ့ကြပါပါလေကလေးဘွားကအဲ့ရောင်ကပုံရတဲ့လက်ကအကြောင်းရတယ်ကိုအမှန်တကယ်အပြင်းမှာစိတ်ကူးနဲ့ပါဝင်ခဲ့ကြပါလေကတော့ဆောင်ရရဆက်ကောင်းနေတိုင်းလဲစိတ်ကူးနဲ့ယူတော့ခဲ့ကြပါလေဘာဖြစ်လို့လဲဆိုတော့ကလေးဘွားရဲ့အတိညာပုံရနေတဲ့ကအတိုင်းကအပြင်းမှာတကယ်ဖြစ်လာမလားလို့ယုံကြည်နေလို့ပါကျွန်တော်တို့အတန်နဲ့ငါကြီးမြင့်လာတာနဲ့အတိတ်ရဲ့ယုံကြည်ရာလေးစိတ်ကူးရာလေးပြောင်းလဲခဲ့ကြပါလေ။ချက်တန်းငယ်တဲ့ပဝန်းကြီးအချိန်လေးကြောင့်တယောက်နဲ့တယောက်ယုံကြည်မှုတွေမတူညီပဲစိတ်ကူးတွေဖြစ်ချင်တာတွေပြောင်းလဲသွားကြပါလေ။တချို့ကငယ်ချင်းကလေးကစိတ်ရဲ့ယုံကြည်ရာတိုင်းဖြစ်အောင်ကြိုးစားခဲ့ကြပြီးတချို့ကတော့ယုံကြည်ရာတိုင်းဖြစ်အောင်ကြိုးစားနေနေမရှိတဲ့သူတွေအများကြီးပါ။ယုံကြည်ရာကိုကြိုးစားပြီးဖြစ်စီသွားတဲ့သူတွေလည်းအများကြီးပါပဲ။ကိုယ်တန်တရားလို့ကြပြီဘာတွေဖြစ်လာမလဲလို့မျှော်လင့်ခဲ့ကြသလိုမဖြစ်လာခင်ရေစုံရတာကြုံရတတ်ကြပါလေလွန်ခဲ့တဲ့ဆယ်သနှစ်တခုဆိုတာကျွန်တော်ယုံကြည်တာတခုတည်းဖြစ်ရမယ်ဆိုတဲ့စိတ်နဲ့နောက်လည်းမကြည့်ပဲနဲ့ရှိဦးတာဆက်လက်ရှောင်လိုက်ခဲ့ပူပါလေ Lalu kakak-kakak papi-pi opinion saya ni, anu sah sahlah mesut saya ni, jangan cicinah jangan piatang ya buat ni. Aje ni ni lecak ya buat ni. Aje ni jono juta video sahlah ya buat ni. Aje ni hujan ada kama mimi ya saya ni. Kau ni le piakir ada gua pianji tu. Mai ni ya tiga ada ya ni bumi ni dah jono tuke ya buat ni. Ate ya kapi le ati pianjian le piasan aja tu. Mimi belum pernah jangan jauh sahlah na. Mayunya semua jenis ibu ayah juga nak kena jaring jom, jodoh ni pun malah usulah, letui jom gaya apa ni? Ngaji cuma kuyung cia dua kango lima tangan bau, kango yang jila tu le sih tu, kango yang jibun le sahunya tu le amnya sih mana? Jodoh tu le ya saya yang cia apa sahunya? Om yang muri le amnya tu yang kaca tu lo, tu cuma orang bama pun malah mana bari pun yang baca lah kango amnya itu sah mana? Anak le kurang jom ini kurang tiga apa ni? Muiya ba koiya lurai lurai yongjiya shanglang we shi ba le mimi tbo mimi saunya la ba tapi ma le ajaw ya le phit chin le aja chu ko mimi yongjiya dai lou saung ma lo lu tbo mya so 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 me ya da lo lu bo mya so le kaum mu le bwa le pa sai ne ya ba le a kaung lo wa lo mimi lo sai dai yongjiya re ko phan di da kha ma so chu ri le kaung chu ri pu bi phan di nai me twi do nai me so pya nai me so yin lo pu bi lo a sin pya ba le Mimi sopian muka lupa menjadi pelau di tiga ini adalah sura ye jiwa. Mayunya sopian muka lupa menjadi amnyai tiga ini mana. Tada kali le amnyai si kebuah. Tetapi sekarang kami diwujudkan yang dalam mana. Alah jauh jalan juga suka jalan. Paripet pipa cenderung terbiar alun asin bina. Pasi nene mimi sekure nyolin jadi yongji yari ko kamu dah pasal nengah mesuino. Pupamu ye jawabnya, bagai ejen le buat apa sahaja mama. Tanya le buat apa sahaja mati jawabnya. Lurai, tanya le buat apa sahaja mimi. Mimi ye yongji alam ni, biasa ngah posong shalan mimi. Biasa ngah buat apa sahaja mazhi lo sudah bilai.
Apa sih jenis ni le? Tu yongji akan ada dua. Belu jauh yang mula masuk, ko yongji alir itu bawain sunyi pihu, pekoh dia si. Email leca. Burmese@voanews.com burmese@voanews.com go saye bi set twe ya me telephone number go chang ja lai khnya jino pyan set twe ba me
da ga ro tu yong ji ya si sin ma yang go myo wa ku lin lin thon ye yong ji mu go na sin ga ya da phit par de khnya
American Suya ye tabora a myin a bo go tin pya ba raw me khnya
Iran naingan sa ya American ta mat ji Douglas Silliman ga kula ye lat thaw twin ye mu chou athu ko sle ne kula phwin phyo twet de ye si sin UNDP ye tha ni ko sle Lise Gandhi ne atu ma cha kin ga be Iran naingan ye Nineveh lwin myin data ga niya mya swa go a le pat twa yauk khe ba de Islamic Apoy ISIS လက်ကနေပြန်လဲလွတ်မြောက်လာတဲ့အီရတ်နိုင်ငံတွင်ကဒေတာတွေကိုပြန်ကြရမယ်အကာအကွယ်မဲ့ပြည်သူလူထုအများစုအတွက်အီရတ်အစိုးရကကူညီစောင့်ရှောက်ပေးနေတာတွေထိရောက်မှုရှိစေဖို့အမေရိကန်နဲ့ကုလသမဂ္ဂတို့ပူးပေါင်းကူညီနိုင်မဲ့နည်းလမ်းတွေကိုရှာဖွေဖို့အခုလိုတွားရောက်ခဲ့ကြတာပါ Saria Catholic နဲ့ Chaldean Catholic လူဖွဲ့တွေနေထိုင်တဲ့သမိုင်းဝင် El Hamdania နဲ့ Karamless မြို့နှစ်မြို့ကိုတမ်မတ်ကြီးစီလီမန်သွားရောက်စင်မှာ UNDP အဖွဲ့ကဆောင်ရွက်နေတဲ့တည်ငြိမ်အေးချမ်းရေးဆိုင်ရာရန်ပုံငွေအဖွဲ့ကိုကူညီပံ့ပိုးပေးမဲ့ American အစိုးရရဲ့ဂရီကိုထပ်လောင်းအတည်ပြုခဲ့ပါတယ်။ဒီနေ့ထိဆိုရင် American ပြည်ထောင်စုကဒီစီမံကိန်းအတွက်ထည့်ဝင်ငွေစုစုပေါင်းဒေါ်လာ190.3 billion ကိုပေးအပ်ခဲ့ပြီးဖြစ်ပါတယ်။အဲ့ဒီစီမံကိန်းတွေထဲအထူးသဖြင့်နိုင်နေပါလွင်ပြင်ဒေသတွင်းကစီမံကိန်းတွေအတွက်မကြသေးခင်ကလှူဒန်းတဲ့အမေရိကန်ဒေါ်လာ85,000,000,000လဲပါဝင်ပါတယ်။ဒုတိယပေးလှူမဲ့ထပ်ဆောင်းငွေဒေါ်လာ85,000,000ကိုလည်းပေးအပ်ဖို့ပြင်ဆင်နေပါတယ်။အမေရိကန်အစိုးရကတိုင်းရင်းသားလူနည်းစုတွေနဲ့လူနည်းစုဘာသာဝင်တွေအပါအဝင်နန်နီဗာလွင်ပြင်နဲ့နန်နီဗာအနောက်ပိုင်းကလူအတိုင်းဝိုင်းတွေကိုကူညီမဲ့ပုဂ္ဂလိကအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့တွေကိုရန်ပုံငွေပေးအပ်ဖို့လည်းစီစဉ်ဆောင်ရွက်လျက်ရှိပါတယ်။အမေရိကန်ဟာ2014ခုနှစ်ကစပြီးအီရတ်နိုင်ငံအတွင်း ISIS အဖွဲ့တွေရဲ့အန္တရာယ်ကျရောက်ရာပြည်ပခန့်ရှိတဲ့အရက်ကဒေသခံတွေအတွက်လူသားချင်းစာနာမှုအကူအညီဒေါ်လာ 1.3 billion ကျော်ကတော့အဲ့ဒီရန်ပုံငွေတွေကမဟုတ်ဘဲတည်ကြပေးအပ်ခဲ့တာပါအမေရိကန်အစိုးရရဲ့ထောက်ပံ့လှူဒန်းမှုတွေအတွက်ကျွန်တော်တို့ကကျေးဇူးအထူးတင်ရှိပါတယ် UNDP အဖွဲ့ဟာလက်ရှိမှာ နန်နီဗာဒေတာတလွားကစီမံချက်ပေါင်း 1,000 ကျော်ကိုပြည့်ပြည့်စုံအောင်ဆောင်ရွက်ပေးနေပါတယ်လို့အီရတ်ဆိုင်ရာ UNDP ရဲ့ဌာနကိုယ်စားလှယ်လီစေဂန်ဒီကပြောပါတယ်ဒီခီးစဉ်အတွင်းဆာရီယာကက်သလစ်နဲ့ချယ်ဒီယန်ကက်သလစ်ဘာသာဝင်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်လို့အမေရိကန်ကရန်ပုံငွေတစ်စိတ်တစ်ပိုင်းထောက်ပံ့မဲ့ UNDP ရဲ့တည်ငြိမ်အေးချမ်းရေးစီမံကိန်းတစ်ခုရှိရာကာရမ်လက်စ်မြို့လူမှုကျန်းမာရေးဌာနကိုလည်းတွားရောက်ကြည့်ရှုခဲ့ပါတယ်အခုမှလွတ်မြောက်ပြီးတည်ငြိမ်အေးချမ်းသွားတဲ့နေရာရင်းစီအီရတ်ပြည်သူတွေချော်ချော်မုံမေပြန်နိုင်အောင်ကူညီနေတာလို့မျိုး UNDP ရဲ့တည်ငြိမ်အေးချမ်းရေးစီမံကိန်းတွေကိုကျွန်တော်တို့ထောက်ပံ့ကူညီသွားဖို့တန်ဋိဌာန်ချမှတ်ထားပါတယ်လို့အယ်ဟမ်ဒန်နီယာစေယုံပြန်လည်ဖွင့်လှစ်တဲ့အခမ်းအနားမှာတန်အမတ်ကြီးစီလီမန်ကပြောပါတယ်ဒီစေယုံဟာ UNDP အဖွဲ့ကပြန်လည်ထူထောင်မပေးခင်တုန်းက ISIS တွေသိမ်းပိုက်လူရထားခြင်းအတွင်းဖျက်ဆီးခံထားရတာလည်းဖြစ်ပါတယ် UNDP စီမံကိန်းမှာစေယုံမှာပြန်လည်ထူထောင်ရေးလုပ်ငန်းနဲ့စေဝါဆိုင်ရာနောက်ထပ်လိုအပ်ချက်တွေဝယ်ယူဖို့အမေရိကန်ဒေါ်လာ 1.6 တန်ပေးအပ်ဖို့အမေရိကန်အစိုးရကအတည်ပြုထားပြီးဖြစ်ပါတယ်ဒီစေယုံအစာအုပ်ကိုမြင်လိုက်ရတဲ့အချိန်မှာဒီဒေသခံပြည်သူလူထုအတွက်လာမယ့်အနာဂတ်ခရီးဟာပိုးပြီးငြိမ်းချမ်းပိုးပြီးကြွယ်ဝချမ်းသာလာမယ့်နေ့တွေရဲ့သင်္ကေတတစ်ရက်အဖြစ်နဲ့ကျွန်တော်နားလည်လိုက်မိပါတယ်လို့လည်းတန်အမတ်ကြီးစီလီမန်ကထည့်သွင်းပြောကြားသွားပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
တို့ရရှိနေအခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံတီးပေးအပ်ပါတယ်ခင်ဗျာ VOA American အတန်းကနေမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားကြီးစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 10083လိုင်းဒိုမီတာ19 kHz 15115လိုင်းဒိုမီတာ24 kHz 12123တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်VOA ရဲ့အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
တနက်ကန်အချမ်းဖက်မှုကိုလွှတ်တော်ကနေတိုက်ရိုက်ကင်တွယ်ဖို့အတွက်ပြက်ကွက်ခဲ့တဲ့အတွက်အမေရိကန်နိုင်ငံတဝန်းတောင်းနေချစ်တဲ့ចောင်းသားတွေဟာဗော်ဒူဟူးနေမှာချီတက်ဆန္ဒပြခဲ့ကြပါတယ်ចောင်းသားအများပြားကတော်လောက်ပြီး enough is enough ဆိုတဲ့ကြွကြော်တန်တွေအော်ဟစ်ပြီးသူတို့စာသင်ကျောင်းတွေကနေထွက်ပြီးဆန္ဒပြတာပါចောင်းပေါင်း3,000လောက်မှာဒေတာဆန္ဒချိန်မနဲ့10နာရီမှာစဆန္ဒပြတာပါလွန်ခဲ့တဲ့တက်လဗော်ဒူဟူးနေအဲ့ဒီချိန်ကFlorida ပြည်နယ် Parkland က Majority Strongman Douglas အထက်တန်းကျောင်းမှာတနက်နေ့ပြစ်ခတ်မှုကြောင့်သေဆုံးခဲ့ရသူ18ဦးတွင်ထိမှန်လုခဲ့ကြတာဖြစ်ပါတယ်။ Britain မြေပေါ်မှာ Russia တရှိုးဟောင်း Sergey Skripal နဲ့တမိဖြစ်သူ Yulia တို့ကို Russia လို့အာယုံကြောထိခိုက်စေတဲ့အစိတ်သုံးပြီးတိုက်ခိုက်မှုဘလို့ဖြစ်ပွားခဲ့ရဲဆိုတာဖြည့်ရှင်းပေးဖို့အတွက် Russia ကိုတောင်းဆိုခဲ့တာနဲ့ပတ်သက်ပြီးဘာမှတုံ့ပြန်မှုမရှိတဲ့အတွက် Russia တန်အမှုထမ်း23ကို Britain ကနေနှင်ထုတ်တာအပါဝင်အရေးယူတုံ့ပြန်မှုတွေလှုပ်လိုက်ကြောင်း Britain အောက်လွှတ်တော်မှဝန်ကြီးချုပ် Theresa May ကကြေညာလိုက်ပါတယ်အခုအရေးယူတဲ့အထက်မှာ Magnitsky ပုံစံဥပဒေကိုပြင်ဆင်မှုတွေလုပ်ပြီးလက်ခံထားတာမို့ Russia ကလူခွင့်ချုပ်ဖောက်သူတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ခွင့်ရှိတယ်လို့ Britain နဲ့ Russia နိုင်ငံသားတွေကြားအဆင့်မြင့်အရာရှိချင်းဆက်ဆံရေးအားလုံးဆိုင်ရမှုပါပါတယ်ဒီထဲမှာ Britain လာရောက်ဖို့စီစဉ်တဲ့ Russia နိုင်ငံခြားရေးဝန်ကြီး Sergey Lavrov လည်းပါဝင်ပါတယ်သမနီနဲ့အလူမီနီယံသွင်းကုန်တွေပေါ်မှာအခွန်တင်းကျပ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကြေညာပြီးကြတဲ့ကအဆင်မပြေဖြစ်နေတဲ့ Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေကြားကာလကြာရှည်ရှိခဲ့တဲ့ဆက်ဆံရေးကိုထိန်းသိမ်းနိုင်ဖို့ဥရောပသမဂ္ဂခေါင်းဆောင်ဒေါ်နယ်တက်စ်ကသမ္မတထရမ့်ကိုတောင်းဆိုလိုက်ပါတယ်သူဆင်နွှဲခြင်းမုံရတဲ့အကုံသွေးစစ်ပွဲဖြစ်မဲ့အရေးအစားပူးပေါင်းဆောင်ရွက်မှုတွေပိုလှုပ်သွားတင်တယ်လို့တက်စ်ကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ပြစ်ပကံနဲ့ဆက်နွယ်ပြီးမြန်မာတပ်မတော်ကတိုင်းမှုတို့ကိုအရေးယူထားတယ်လို့တကျူးလွန်သူတွေအဖြစ်နဲ့တန်ရရှိသူ400နီးပါးကိုလည်းဖမ်းဆီးအရေးယူထားတယ်လို့နိုင်ငံတော်တိုင်းမင်ကန်ယုံညွှန်ကြားမှုချုပ်ဦးစော်ထေကပြောကြားခဲ့ပါတယ
်။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကအခုကြော်ကြော်သိမ်းဖြစ်ပြီးတော့အတတ်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ညနေပဲ6နာရီခွဲရနေ9နာရီထိထုတ်လိမ့်မယ်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေတန်လွင့်ပေးမှာဖြစ်ပါတယ် VOE ကိုနားဆင်ကြရတဲ့အတွက်အချူးကျေးဇူးတင်ရှိပါတယ်ခင်ဗျာကဘာအနှံ့ကတောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးဝေးပါခင်ဗျာ
This program has come to you from the Voice of America, Washington.